Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA အမေရိကန်အတန်းငယ်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဇန်နဝါရီလ18ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6:00ကနေ9:00ထိအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ပြီးထုတ်လွှင့်ပေးနေပါလိမ့်ခင်ဗျာလိုင်းတိုမီတာ32 40 50လောက်ကနေတော့ဖတ်ယူနားဆင်နိုင်ကြတာဖြစ်ပါလိမ့်ခင်ဗျာကျွန်တော်ဆံမိုးရခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နဲ့သဘောတူညီချက်တွေရလိုက်တာဟာအမေရိကန်ရဲ့အားကောင်းတဲ့တန်တပန်ရေးဆောင်ရွက်ချက်ကြောင့်ဖြစ်တယ်လို့သမ္မတဩဘာမားကချီးကျူးပြောကြားပါတယ်အီရန်မှာအမေရိကန်နိုင်ငံသားတွေပြန်ပေးဆွဲခံထားရတယ်ဆိုတဲ့ကိစ္စကိုစုံစမ်းနေကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်သမ္မတဥသိမ်းစိန်အနေနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးဖို့ HRW လူခွင့်ရေးဆောင်ကြည့်အဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခွန်ညွှန်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနေ့ခင်းမှာနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
ကျွန်တော်တိုင်းပြည်မှာစာကြည့်လိုက်တွေနဲ့အရှင်ကျောင်းသားကျောင်းနေစာကြည့်လိုက်တွေတဲ့အရက်ဆိုင်တွေများရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီမျိုးတွေမှာလည်းဖွင့်လာရခုနစာကြည့်လိုက်တွေစာအုပ်ဆိုင်တွေဖွင့်လာတာမြန်မာနိုင်ငံစာအုပ်ဆိုင်တွေပို့ပြီးတိုးလာရများရတယ်ပေါ့
နိုင်ငံလုံးကိုယ့်ရဲ့ NNER ဖွဲ့ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးစိုးထွန်းပြောသွားတာဖြစ်ပါတယ်ခင်ဗျာအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အဲ့ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာကျင်းပနေတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအပြင်ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်ဝှမ်းထူးခြားဆန်းပြအစီအစဉ်နဲ့မြန်မာပြည်ကပေးစားဆားတဲ့အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မက်ခွာညိုတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုတည်တည်တသာရှင်းချလိုက်တာအမေရိကန်အကျဉ်းသားတွေကိုလွတ်ပေးလိုက်တာနဲ့ဆယ်စုနှစ်သုံးခုကြာတည်ရှိခဲ့တဲ့ဗန္ဒာယီပြဿနာကိုဖြေရှင်းလက်နိုင်တာစတဲ့အရေးပါတဲ့သဘောတူညီချက်တွေအီရန်နဲ့အမေရိကန်ကြား24နာရီအတွင်းရရှိလိုက်တာဟာအမေရိကန်တို့ရဲ့အားကောင်းတဲ့တန်တမာရေးဆောင်ရွက်ချက်တွေကြောင့်ဖြစ်ကြောင်းသမ္မတဘရက်အိုဘားမားကချီးကျူးပြောကြားလိုက်ပါတယ်အီရန်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား9ယောက်စလုံးအီရန်နိုင်ငံ내ကထွက်ခွာသွားကြပြီဆိုတဲ့အတည်ပြုချက်ရရှိပြီးနောက်မှာသမ္မတအိုဘားမားကတင်းနှင်းငွေနေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဒီကနေ့ဟာကောင်းမွန်တဲ့နှစ်တစ်နှစ်ဖြစ်ကြောင်းအီရန်နဲ့တန်တမာရေးနီလာအန်ရဒိုက်ရိုက်ထိတွေ့ဆက်ဆံပြီးတဲ့နောက်မှာဒီအဖြေကိုရရှိခဲ့ခြင်းဖြစ်ကြောင်းတမ်းပြေကိုပြောကြားတဲ့မင်းကွန်းထဲမှာသမ္မတအိုဘားမားကထည့်သွင်းပြောကြားခဲ့ပါတယ်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပစ်လိုက်ခြင်းအပြင်အီရန်နေနဲ့အမေရိကန်ဒေါ်လာ5ဘီလီယံ50ကနေ100အကြားရှိတဲ့ဗန္ဒာငွေကြေးတွေကိုရရှိနိုင်မှာဖြစ်ကြောင်းအစ်မအမေရိကန်အရာရှိတွေကပြောပါတယ်
။အီရန်နိုင်ငံရဲ့ပက်ထိန်တုံးစီစဉ်တဲ့ဆက်နွယ်နေတဲ့ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေကိုချမှတ်ကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာထုတ်ပြန်ကြေညာပါတယ်။အီရန်ကဖမ်းထားတဲ့အမေရိကန်နိုင်ငံသားတွေဥရောပကိုဝင်ရောက်လာပြီးဆိုတာအတည်ပြုခဲ့ပြီးနိုင်ပိုင်းကြမှာဒီကြေညာချက်ထွက်ပေါ်ခဲ့တာပါ။အမေရိကန်ကအီရန်နိုင်ငံရဲ့ပက်ထိန်တုံးအစီအစဉ်အတွက်ထောက်ပံ့တယ်လို့စွပ်စွဲထားခံရတဲ့ဒီအီရန်နိုင်ငံသား9ဦးညီညွတ်သောအရပ်စော်ဘွားများနိုင်ငံနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီကြီးတွေရဲ့ကွန်ရက်တစ်ခုကိုပိတ်ဆို့အရေးယူမှာဖြစ်ပါတယ်။အီရန်နိုင်ငံက2015ခုနှစ်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးအဝေးထိန်တုံးလက်နက်စမ်းသပ်ပစ်လွှမှုနှစ်ခုလုပ်ခဲ့တာပေါ်တုံ့ပြန်တဲ့အနေနဲ့သမ္မတအိုဘားမားအစိုးရဘက်ကလူသိရှင်ကြားပိတ်ဆို့တန်ခတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇူလိုင်လထဲမှာနျူကလ িয়ার လက်နက်ရှော့ချရေးသဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ဆက်နွယ်နေတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှော့ချပေးဖို့အမေရိကန်ဘက်ကသဘောတူညီချက်အသက်ဝင်ခဲ့ပြီးနောက်တနေ့မှာပဲအမေရိကန်ဗန္ဒာယေးဝန်ကြီးဌာနကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
။အီရန်နိုင်ငံဘက်ဒတ်မြို့မှာအမေရိကန်နိုင်ငံသားတစ်စုဖမ်းဆီးခံထားရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုစုံစမ်းနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အ ਨੇ စုံအမေရိကန်နိုင်ငံသား3ဦးပျောက်ဆုံးနေတယ်လို့ဒူဘိုင်းအခြေစိုက် El Arabiya ရုပ်မြင်သံကြားသတင်းဌာနမှဖော်ပြထားတာပါ။တခြားအသေးစိတ်အချက်အလက်တွေကိုတော့ဖော်ပြထားခြင်းမရှိပါဘူး။ပျောက်ဆုံးနေတဲ့သူတွေအားလုံးပြန်တွေ့နိုင်အောင်အီရတ်အာဏာပိုင်တွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်လှုပ်ဆောင်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနကအမည်မဖော်လိုတဲ့အရာရှိတူကတင်းနှင်းငွေနေမှာပြောပါတယ်။အီရန်ရဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့ပြန်လည်လွတ်မြောက်လာကြတဲ့အမေရိကန်အကျဉ်းသားတချို့ဟာတင်းနှင်းငွေနေကတဟီရန်မြို့တော်ကနေထွက်လာပြီးနောက်အခုဂျာမနီနိုင်ငံကိုရောက်ရှိသွားကြပြီဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာခီးတထောင်နာပြီးရောက်လာကြတဲ့လွတ်မြောက်လာသူအကျဉ်းသား3ဦးဟာဂျာမနီမှာရှိတဲ့အမေရိကန်စစ်ဆေးရုံမှာဥစွာဆေးကုသမှုခံယူကြမှာဖြစ်ပါတယ်လေးမော်ပါလာကြသူတွေဟာဝါရှင်တန်ပို့သတင်းစာတိုက်ကသတင်းတောက်ဂျေဆွန်ရဇိုင်းယန်အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းအမီရ်မီဇိုင်ယယ်ဟက်မာဒီနဲ့ခရီယမ်တရားဟောဆရာဆာအီအဘက်ဒီနီတို့3ဦးဖြစ်ပါတယ်ရဇိုင်းယန်နဲ့အတူဇနီးဖြစ်သူသတင်းတောက်ရှကနေဆလေးဟီနဲ့သူ့ရဲ့မိခင်ဖြစ်သူတို့လည်းအတူလိုက်ပါလာကြပါတယ်ပြန်လွတ်လာသူအမေရိကန်နိုင်ငံသားတွေထဲက၄ယောက်မြောက်ဖြစ်တဲ့နော့စရာတိုလာ ကိုစရာဗီရူစစာဒီဆိုသူကတော့တဟီရန်မြို့ကထွက်လာတဲ့လေယာဉ်ပေါ်မှာပါမလာဘူးလို့အမည်မဖော်လို့တဲ့အမေရိကန်အရာရှိကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ပြန်လွတ်လာသူတွေက9ယောက်နဲ့နောက်ဆုံး1ယောက်ဖြစ်တဲ့ကျောင်းသားမက်သီးယူးထရဗစ်တစ်ဆိုသူကတော့စနေနေ့ကတီးကြလွတ်ပေးလိုက်တယ်လို့ဆိုပါတယ်။သူ့ကို2015ခုနှစ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။
ဇန်နဝါရီလတတိယပတ်ရဲ့ပထမဆုံးတင်းနှင်းလာနေဖြစ်တဲ့ဒီနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အရက်သားခွင့်ရေးတိုက်ပွဲဝင်ခေါင်းဆောင်ဒေါက်တာမာတင်လူသာကင်းအထိမ်းအမှတ်နေ့ဖြစ်တာနဲ့အညီအမေရိကန်ပြည်ထောင်စုရဲ့အစိုးရအားလတ်ရက်လည်းဖြစ်ပါတယ်။အမေရိကန်တောင်ပိုင်းအယ်ဘာမာပြည်နယ်ကဘက်ပတစ်ဘုန်းတော်ကြီးဒေါက်တာကင်းကိုလွန်ခဲ့တဲ့နှစ်ပေါင်း86နှစ်ကဇန်နဝါရီလ15ရက်နေ့မှာမွေးဖွားခဲ့ပါတယ်။အပြောင်းလဲတွေဆိုတာဟာရှောင်လွှဲလို့မရတဲ့အခြေအနေကြောင့်အလိုလိုဖြစ်လာတာမဟုတ်ပါဘူး။အဆက်မပြတ်ရုန်းကန်လှုပ်ရှားမှုတွေကနေပေါ်ထွက်လာပါတယ်လို့ယုံကြည်ချက်နဲ့အညီဒေါက်တာကင်းဟာလူလူလှုပ်ရှားမှုအသွင်ဆောင်တဲ့တပိတ်တိုက်ပွဲတွေထိုင်တပိတ်တွေငင်းချမ်းစွာခြိတက်လမ်းလျှောက်ပွဲတွေအပြင်တခြားအကြမ်းမဖက်နှီးတွေနဲ့မတရားတဲ့အမိန့်အာဏာတွေကိုဖီဆန်ခဲ့သူလည်းဖြစ်ပါတယ်။မတရားဘူးလို့ကိုယ်တိုင်သိနေတဲ့ဥပဒေမျိုးကိုချိုးဖောက်ဝင်သူလူမှုအတိုင်းဝိုင်းတစ်ခုလုံးမှာမတရားဘူးလို့သိနေတဲ့ဥပဒေကိုတော်လှန်ချိုးဖောက်တဲ့အတွက်အရေးယူအပြစ်ပေးခံရမှာကိုလည်းအစဉ်အသင့်ဖြစ်နေတဲ့သူသာလျှင်တရားဥပဒေကိုအမျက်မှားဆုံးယိုသေးလိုက်နာသူဖြစ်တယ်လို့သူ့ရဲ့မိန့်ခွန်းတစ်ခုမှထည့်သွင်းပြောကြားသွားပါတယ်။ဒေါက်တာကင်းဟာလူမှုလှုပ်ရှားမှုအစောပိုင်းကတနက်တလှည့်ဆောင်ထားတာရှိခဲ့ပေမဲ့မကြခင်မှာအဲ့ဒီတနက်ကိုစွန့်ပစ်ခဲ့ပါတယ်။သမ္မတအိုဘားမားကလည်းမကြခင်ကပဲဒေါက်တာကင်းရဲ့စကားကိုပြန်ခေါက်ပြီးအမေရိကန်ပြည်တွင်းလူအစုလိုက်ပြုံလိုက်ပြစ်ဒဏ်ခံရမှုတွေကိုလျှော့ချဖို့အရေးလက်နက်တွေ့ကန်ဆောင်တာလျှော့ချကြဖို့ထည့်သွင်းပြောကြားခဲ့ပါတယ်ရှင
် VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာအစိုးရအနေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးဖန်စီထိန်သိမ်းထားတဲ့ယာနဲ့ချီတဲ့အကျဉ်းသားတွေအပေါ်တင်ထားတဲ့ဆွဲချက်တွေအားလုံးကိုပြန်လည်ရုပ်သိမ်းပေးပြီးဖန်စီထားသူတွေကိုလည်းချွင့်ချက်မရှိပြန်လွှတ်ပေးဖို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမရဦးသိန်းစိန်အနေနဲ့လွန်ခဲ့တဲ့3နှစ်တုန်းကပေးခဲ့တဲ့ကတိကိုအကောင့်ထဲပေါ်ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့ HRW ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအကျဉ်းသားအရေးအတွက်တိုးလာနေတာဟာသမရဦးသိန်းစိန်ရဲ့လူ့အခွင့်အရေးချိုးဖောက်မှုမှတ်တမ်းမှာအဆိုးရွားဆုံးဆွဲချက်တစ်ခုဖြစ်တယ်လို့ HRW အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson ကပြောပါတယ်။ဦးသိန်းစင်ရဲ့သမရတက်တန်းကုံဆုံးကနီးကောင်းမွန်တဲ့သမိုင်းအမွေအဖြစ်ချန်ထားခဲ့လို့လည်းဆိုရင်အခုဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအများဆုံးလွတ်ပေးသင့်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း128ယောက်ရှိနေတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကွန်ရက်ဆောင်ရွက်ရေးအဖွဲ့မြန်မာနိုင်ငံကပြောဆိုထားပါတယ်။နိုင်ငံရေးမှုတွေနဲ့ရင်ဆိုင်နေရတဲ့ပုံတွေတွေ့ရပြီးအဲ့ဒီထက်မှာနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းဖမ်းဆီးခဲ့သူပေါင်း23ယောက်လည်းပါဝင်နေပါတယ်။ဖမ်းဆီးခံရသူအများစုဟာကျောင်းသားတွေ၊လယ်ယာမြေအရေးလှုပ်ရှားဆောင်ရွက်သူတွေ၊သတင်းသမားတွေနဲ့လူမှုကွန်ရက်တွေပေါ်မှာအသေးအဖျက်မှုတွေနဲ့ဆွဲဆိုထားတာ၊ဘာသာရေးစော်ကားမှုကျူးလွန်နေဆိုပြီးဖမ်းဆီးခံထားရသူတွေလည်းပါဝင်ပါတယ်။တက်ကြွလှုပ်ရှားသူအများစုဟာငိမ့်စုစီလို့ခေါ်တဲ့ငိမ့်ချမ်းစွာစုဝေးမှုနဲ့စီတန်းလဲလဲမှုဆိုင်ရာပုံမှန်ဆက်ရှင်နဲ့ဖမ်းဆီးခံထားကြရတာများပါတယ်။
ပြည်ခဲ့တဲ့သတင်းဘက်တွင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှကြမ်းဖက်တိုက်ခိုက်ခံရမှုတွင်အရသာ၄ဦးနဲ့စစ်သွေးကြွ၄ဦးတို့သေဆုံးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရယ်။အစောပိုင်းသတင်းတွေမှာစစ်သွေးကြွ၅ဦးသေဆုံးခဲ့ကြောင်းဖော်ပြခဲ့ပေမဲ့အခုကြေညာချက်မှာတော့အဲ့ဒီထက်ကတယောက်ဟာအရသာဖြစ်ကြောင်းနဲ့34ယောက်ဒဏ်ရာရခဲ့တယ်လို့ဖော်ပြပါရယ်။သေဆုံးသူဟာဗန်မှုရန်တဦးဖြစ်ပြီးအကြမ်းဖက်အဖွဲ့ကရဲဌာနနဲ့တခြားပစ်မှတ်တွေကိုတိုက်ခိုက်ချိန်မှာရခဲ့တဲ့ဒဏ်ရာတွေကြောင့်သေဆုံးခဲ့တာဖြစ်တယ်လို့ပြောပါရယ်။သေဆုံးသွားတဲ့စစ်သွေးကြွတွေထဲကတယောက်ကတော့အမေရိကန်သမ္မတအိုဘားမားအင်ဒိုနီးရှားကိုလာရောက်စဉ်ဖောက်ခွဲရေးပစ္စည်းတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းခံခဲ့ရပူပါတယ်။စနေနေ့တုန်းကအဲ့ဒီတိုက်ခိုက်မှုနဲ့ဆက်နွယ်နေတဲ့လူ၁၂ယောက်ကိုနိုင်ငံတော်ဝန်ရှာဖွေစီးနင်းပြီးဖမ်းထားတဲ့အကြောင်းအင်ဒိုနီးရှားရဲချုပ်ကလည်းပြောထားပါရဲ့ရှင်
။တပုံအဖွဲ့တွေထိန်းချုပ်ထားတဲ့စာနာမြို့တော်ကိုစော်ဒီဦးဆောင်တဲ့ညွန်မောင်းအဖွဲ့တွေကပြုလုပ်ခဲ့တဲ့လေကြောင်းကတိုက်ခိုက်မှုကြောင့် VOA အမေရိကန်အသံအတွက်သတင်းယူပေးနေတဲ့ယမန်နိုင်ငံသားအလွတ်သတင်းတောက်အယ်မီဂဒတ်မိုဂျာလီဆိုသူတည်ဆုံသွားခဲ့ပါတယ်။မိုဂျာလီဟာသူ့ရဲ့မိခင်တိုင်းပြည်အတွင်းမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာကြေကွဲ ဝမ်းနည်းပွဲရာအဖြစ်အဆိုးတွေကိုအမှန်တရားတိုင်းတင်ပြနိုင်ရေးအတွက် VOA အပါအဝင်ကုလသမဂ္ဂသတင်းဌာနဖြစ်တဲ့ IRIN နဲ့တခြားသတင်းဌာနတွေအတွက်အလွတ်သတင်းတောက်ဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာသတင်းတွေကိုသူ့အနေနဲ့ဦးစားပေးတင်ပြတာဟာပဋိပက္ခတွေကိုလက်နက်နဲ့အဖြေရှာမှုအပေါ်ယုံကြည်မှုမရှိတဲ့အတွက်ကြောင့်ဖြစ်ကြောင်းသူ့အနေနဲ့ဘဝမှာလက်နက်တစ်စုံတရာကိုတောင်းကန်ဆောင်မှုချင်းမရှိကြောင်းအကိုဖြစ်သူအဗ်ဒူလာမိုဂျာလီကပြောပါတယ်။အမီဂဒတ်မိုဂျာလီဟာ VOA သတင်းဌာနအတွက်အောက်တိုဘာလကစပြီးသတင်းပို့ပေးနေသူဖြစ်ပြီးသူ့အနေနဲ့လူသားတွေစစ်တမ်းခံရတဲ့အခြေအနေစစ်ကြောင့်စီးပွားရေးကိုထိခိုက်မှုအခြေအနေတွေကိုဦးစားပေးသတင်းပေးပို့လေ့ရှိတာမှာတခါတရံခိုကိုးရမဲ့နေသူတွေကိုရွေးချယ်တင်ပြလေ့ရှိတယ်လို့ဆိုပါတယ်သူ့အနေနဲ့လူနည်းစုခြေလက်မတန်ဆွမ်းသူစတဲ့ဖိနှိပ်ခံလူမှုတွေရဲ့ခံစားချက်တွေကိုအမှန်တရားအတိုင်းတင်ပြလေ့ရှိသူလည်းဖြစ်တယ်လို့ဆိုပါတယ်
ဖလော်ရီဒါပြည်နယ်တမ်ပါဘေးမြို့တောင်ပိုင်းမှာလေဆင်နှာမောင်းတစ်ခုဇက်တိုက်ဝင်ရောက်တိုက်ခိုက်သွားတဲ့အတွက်လူ2ဦးသေဆုံးခဲ့ရပါတယ်။လေတိုက်နှုတ်တစ်နာရီကိုမိုင်50ကနေ60အထိမြင့်တက်ခဲ့ပြီးတဲ့နောက်တမ်ပါဘေးမြို့ရဲ့အဓိကလမ်းမကြီးဖြစ်တဲ့ Skyway ဒရာကြီးကိုဒုတိယအကြိမ်ဖြစ်ညသကောင်ကဆက်လို့တနင်္ဂနွေနေ့မနက်ပိုင်းအာရုံမတက်ခင်အထိပိတ်ထားခဲ့ရတယ်လို့အာနာဘိုင်တို့ကပြောပါတယ်။မုန်တိုင်းတစ်ခုဟာဖလော်ရီဒါအလဲပိုင်းကိုတနင်္ဂနွေနေ့အာရုံမတက်ခင်ဝင်ရောက်တိုက်ခိုက်ခဲ့တာမှာမုန်တိုင်းတစ်ခုကဒီဒူတီအရမှရှိတဲ့ရွှေပြောင်းနိုင်တဲ့အိမ်တလုံးကိုမှွေရမ်းသွားခဲ့ပြီးအဲ့ဒီအိမ်အတွင်မှရှိတဲ့လင်မယားနှစ်ယောက်သေဆုံးပြီးသူတို့ရဲ့သားနဲ့မြေးလေးယောက်ဒဏ်ရာရခဲ့တယ်လို့ဒီအရေးအရှိကအတည်ပြုပြောကြားပါတယ်စုစုပေါင်းဒဏ်ရာရသူ9ယောက်ရှိခဲ့ပါတယ်ရှင
်ဒါကတော့ထေတန်းယောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခွာညိုတို့တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းတော်တစ်ပုဒ်ကိုစပြီးတော့တင်ဆက်ပေးပါမယ်အဲ့ဒါကတော့ NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအခုခေတ်ကလေးတွေမှာကွန်ပျူတာဂိမ်းတွေပေါ်မှာပိုးပြီးတော့အခြေအနေအတုံးချနေတာဖြစ်တဲ့အကြောင်းစာပေနဲ့ဝေးနေတာကိုသူမအနေနဲ့ဝမ်းနဲ့မိတဲ့အကြောင်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအလွတ်ကျက်ပညာရေးစနစ်ကြောင့်လူငယ်တွေရဲ့အတွေးခေါ်တွေမကွန့်မြူနိုင်ဘူးဆိုတာကိုသူအနေနဲ့သတိထားမိတဲ့အကြောင်းပြောပါတယ်စာပေပွဲတော်ကိုသူမအနေနဲ့ဖေးဖို့တဲ့တဝန်တော်မှာပြောကြားထားတာဖြစ်တဲ့အကြောင်းမတ်အင်ဂျင်နီယာကအခုလိုတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အလွတ်ကျပ်ပြေပညာရေးစနစ်နဲ့ပတ်သက်လို့ခင်မမီတော့ကြောင်းသူ့ရဲ့အမြင်ကိုပြည်ခဲ့တဲ့သတင်းပတ်တွင်နေပြည်တော်ကလွတ်တော်ကိုလာရောက်လေ့လာတဲ့ရန်ကုန်စီးပွားရေးတက္ကသိုလ်ကမဟာဘွဲ့လွန်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံရမှာဒေါက်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
်အလွတ်ကျပ်တာလည်းဒါပညာရောက်ဖို့အကောင်းဆုံးမျိုးတော့မဟုတ်ဘူးဟုတ်ကဲ့ပါကျေးဇူးတော်တော့ခင်ဗျာဆိုလို့ရှိရင်ခင်မပြေလို့ပြောရအောင်နားလည်အောင်ပြင်ပြတော့မှပြန်ပြတော့သုံးတာပါ
အခုလိုမြန်မာနိုင်ငံမှာအလွတ်ကျပ်ဖြစ်ရတဲ့ပညာရေးစနစ်အပြင်စာသင်ချိန်တွေထဲမှာစာဖတ်ဖို့အချိန်ကိုထည့်မထားတာစာသင်ကျောင်းတွေမှာစာကြည့်တိုက်တွေအလုံးအလောက်မရှိတာတွေကြောင့်မြန်မာကျောင်းသားလူငယ်တွေဟာစာပင်နဲ့အလံဝေးသွားတာကိုသူ့အနေနဲ့ဝမ်းနည်းမိကြောင်းရန်ကုန်မြို့ကနိုဘယ်မြန်မာစာပေပွဲတော်ဖွင့်ပွဲအခမ်းအနားအတွက်ပေးပို့တဲ့တဝင်းလွှာမှာဒေါအောင်ဆန်းစုကြည်ကရေးသားထားပါတယ်ဒါအပြင်ဒီကနေ့ခေတ်လူငယ်တွေစာပေဖတ်ရှုဖို့အချိန်နည်းလာတဲ့အကြောင်းရင်းတွေထဲမှာနည်းပညာအလွန်မြင့်တက်လာတာကြောင့်လူနေမှုဘဝတွေပြောင်းလဲလာပြီးကလေးတွေဟာကွန်ပျူတာဂိမ်းတွေအင်တာနက်ဂိမ်းတွေနဲ့လူမှုကွန်ရက်တွေမှာသူတို့ရဲ့အချိန်အများစုကိုအသုံးချလာနေတာကြောင့်ဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကဆိုပါတယ်အခုလိုနည်းပညာကြောင့်အကောင်အဆိုးရလဒ်တွေရှိနေရမှာလူငယ်တွေလမ်းကြောင်းမလွဲအောင်စောင့်ကြည့်တက်မှတ်ပေးဖို့လိုတယ်လို့American ပြည်ထောင်စုပညာရေးစနစ်ကိုလာရောက်လေ့လာနေတဲ့ NNER မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုစလဲအဖွဲ့ဝင်ကိုဆိုးထွန်းကပြောပါတယ်
ဒီနည်းပညာမှာအကောင်းကျိုးရှိလို့ခိန်းလို့ပါတော့ရတယ်လူငယ်တွေအတွက်ကိုချိန်နေကုံဆုံးပြီးတော့စေတနာရှိနိုင်တဲ့ဆရာကိုကျွန်တော်လည်းဒါလည်းလက်ခံပါတယ်ဒီအခု American တချို့အကြောင်းတွေမှာဆိုလဲဒီခိန်းတွေဟိုလူငယ်တွေချိန်နေမှာဖြုံးနေတဲ့ပုံမှာသူတို့ဆိုရင်ပုံရင်းနဲ့စောင့်ကြည့်ပြီးတော့သူ့စေတနာလုပ်ပြီးတော့အဲ့ဒီခိန်းတွေကိုကစားတဲ့ခါမှာလူငယ်တွေကိုလည်းမကစားနိုင်လို့တားလို့တော့မရဘူးပေါ့နော်တားလို့မရတဲ့ခါမှာသူတို့ဒီညံရီထွက်မြက်စေမဲ့ဂိမ်းတွေပေါ့နော်အဲ့ဒါတွေကိုဖန်တီးပြီးတော့မှလှုပ်လာတာတွေ့ရတယ်အဲ့တော့သင်္ချာအဓိကတော့ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူကြီးပိုင်းတွေကကိုယ့်ရဲ့မျိုးဆက်တွေကိုပေါ့မှာဘယ်လိုစောင့်ကြည့်ပြီးတော့ဘယ်လိုတက်မှတ်ပေးမလဲလမ်းကြောင်းတွေမလွဲတော့အောင်ပေါ့နော်အဲ့ဒါတွေကတော့ဒီအမျှော်မြင်ရှိတဲ့ဥဆောင်တဲ့လူတွေကရေးကြည့်တာပေါ့လေ
မြန်မာနိုင်ငံမှာစာကြည့်တိုက်ရှိတဲ့မြို့ကျေးရွာရက်ွက်ဆိုတာမျိုးအင်မတန်ရှားပါလာတာဟာလေလူငယ်တွေအတွက်စာပေလေ့လာဖတ်ရှုဖို့အားနည်းချက်တွေဖြစ်လာစေတယ်လို့လည်းဒေါအောင်ဆန်းစုကြည်ကထောက်ပြသလိုကိုဆိုးထွန်းကတော့စာကြည့်တိုက်တွေအစားအရက်ဆိုင်တွေဂိမ်းဆိုင်တွေပိုးပြီးများနေတယ်လို့ပြောပါတယ
်ကျွန်တော်တိုင်းပြည်မှာစာကြည့်တိုက်တွေနဲ့ရှင်ကျောင်းတွေစာကြည့်တိုက်တွေအရက်ဆိုင်တွေများနေပေါ့နော်အဲ့လိုပဲဒီမျိုးတွေမှာလည်းဖွင့်လာတယ်ခုနစာကြည့်တိုက်တွေစာအုပ်ဆိုင်တွေဖွင့်မယ်စာဂိမ်းဆိုင်တွေကပိုးပြီးတိုးလာတာများနေတယ်ပေါ့ အဲ့တော့စာဖတ်ပြီးတော့ကျွန်တော်တို့ရမယ်ဟာတွေစာကြည့်လိုက်ပြီးမရှိပေမဲ့လည်းကျွန်တော်တို့ကဒီအွန်လိုင်းစာအုပ်စင်တွေပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ကြောင်းသားတွေကိုဘယ်လိုပေးနိုင်မလဲပေါ့နော်အပလီကေးရှင်းတွေကိုအများကြီးရှိတယ်အဲ့ဒီအပလီကေးရှင်းတွေကနေပြီးတော့ကြောင်းသားတွေကိုဖုန်းတစ်လုံးနဲ့သူတို့သိကျင်တာကိုကျွန်တော်တို့ရှာဖွေပြီးတော့သိနိုင်အောင်ပေါ့နော်အွန်လိုင်းစာအုပ်စင်
ဲ့ကလေးတွေစာဖတ်ချင်အောင်ဝိုင်းဝန်းကြိုးပမ်းကြဖို့နဲ့ကလေးစာအုပ်တွေပိုပြီးရေးသားထုတ်ဝေကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်မြန်မာစာပေဖွံ့ဖြိုးတိုးတက်ရေးအပါအဝင်ကလေးစာပေကဏ္ဍမြင့်တင်ဖို့ရည်ရွယ်ချက်နဲ့2015ခုနှစ်ကစပြီးတစ်နှစ်တစ်ကြိမ်ကျင်းပနေတဲ့နိုဘယ်မြန်မာစာပေပွဲတော်ကိုဇန်နဝါရီလ16ရက်နေ့ကနေ18ရက်နေ့အထိရန်ကုန်မြို့မှာကျင်းပနေတာဖြစ်ပါတယ်ရှင
်။ဒါကတော့မတ်အင်ဂျင်နိုင်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီရေးရဆွေးနွေးခန်းကိုတင်ဆက်ပေးပါတော့မယ်။နေပြည်တော်မှာ9ရက်ကြာကျင်းပခဲ့တဲ့ပြည်တော်စုညီညာရေးညီလာခံအတွင်းမှာအစုဖွဲ့လိုက်ကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးတဲ့အခါတခုတည်းသောတက်မတော်တရက်တာရှိရေးဆိုတဲ့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားနဲ့ပတ်သက်ပြီးတော့ကွဲလွဲချက်တွေရှိခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်ခဲ့တဲ့ APSDF မြမနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဘူအလုံးမှုဆောင်ကော်မတီဝင်ဖြစ်တဲ့ဆလိုင်းရောအောင်ကတော့ဒီကွဲလွဲချက်တွေကိုဆွေးနွေးခင်ရှိလာတာကအဖြေရှာနိုင်မယ့်အဆင့်တစ်ခုဖြစ်တယ်ဆိုပြီးတော့မြင်ပါတယ်။ဆလိုင်းရောအောင်ကိုကိုတင်ထိုက်ဦးကဆက်တယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
မေပြည်တော်မှာ9ရက်ကြာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွင်းအစိုးရလွှတ်တော်တက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တက်သည့်ပညာရှင်တွေတက်ရောက်ခဲ့ကြပါတယ်တက်ဆိုင်ရာစုအဖွဲ့တွေအတွင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့သဘောပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုတီးခြားစီဆွေးနွေးခဲ့ကြပါတယ်။ညီလာခံဖွံ့ဖွဲ့ရေးအခမ်းအနားမှာတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမေအောင်လှိုင်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့စစ်လက်နက်ဖြုတ်သွင်းရေးတပ်ဖြတ်သိမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နဲ့နိုင်ငံအသီးသီးမှာကာဝေးရေးအတွက်တက်မတော်တရားပဲရှိပြီးနိုင်ငံကာဝေးရေးတာဝန်ထမ်းဆောင်ခြင်းနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုလည်းတာဝန်ပါဝင်ထမ်းဆောင်နိုင်ဖို့တက်မတော်ကဖိတ်ခေါ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တက်မတော်ဖွဲ့စည်းရေးဟာနိုင်ငံရေးစနစ်ကိုအခြေခံဖို့လိုအပ်ပြီးကျင့်သုံးမဲ့နိုင်ငံရေးစနစ်ကိုဆွေးနွေးပြီးမှသာကာကွယ်ရေးစနစ်ကိုဆောင်ရွက်နိုင်မှာဖြစ်တယ်လို့တုံ့ပြန်ပြောဆိုကြပါတယ်။ဒီနေရာမှာတိုင်းရင်းသားတွေလူလာတဲ့ပြည်တော်စုတက်မတော်ဆိုတာနဲ့အစိုးရဘက်ကပြောနေတဲ့တခုတည်းသောတက်မတော်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေတူညီပါရဲ့လား။ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟိုဦးဆောင်ကော်မတီဝင်စလိုင်းရောအောင်ကိုနေပြည်တော်မှာသူညီလာခံတက်ရောက်တဲ့အချိန်ကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်။ပထမဆုံးညီလာခံအတွင်းဆွေးနွေးချက်တွေနဲ့ပတ်သက်လို့စလိုင်းရောအောင်ကအခုလိုပြောပြပါတယ
်။ကျွန်တော်ဒီနေ့ဒီနေ့ဆွေးနွေးချက်ညီလာခံပြီးမှအကြောင်းအရာ၅ခုကျွန်တော်တို့တိကျထားယူရှိနေကြတယ်။ဒါကနံပါတ်၁ကတော့နိုင်ငံရေးပါ။နောက်နိုင်ငံရေးနံပါတ်၂ကတော့ဒီကာကွယ်ရေးလုံခြုံရေးဖြစ်တယ်။နံပါတ်၃ကတော့စီးပွားရေး၊နံပါတ်၄ကလူမှုရေးနဲ့နံပါတ်၅ကတော့နေရာနဲ့တဘာဝတရားစံနာတူစီခွဲဝေတောင်းဆိုတိစားဖြစ်ပါတယ
်။ဟုတ်ကဲ့ဒီကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရမှာကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကလက်ရှိတက်မတော်အောက်မှာပဲကျန်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဝင်ပြီးတော့တာဝန်ထမ်းတာမျိုးလိုချင်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျဒါနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတဲ့သတင်းမျိုးတွေလည်းထွက်နေတော့ဒီအပေါ်မှာဘယ်လိုဆွေးနွေးမှုတွေရှိပါသလဲခင်ဗျအ
ဓိကကျွန်တော်တို့ဒီကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စဆွေးနွေးတဲ့အစုအဖွဲ့တွေမှာကျွန်တော်တို့ဒီအစုအဖွဲ့ခုနှစ်ဖွဲ့ပါဗျာခုနှစ်ဖွဲ့ဆိုတော့ကျွန်တော်တို့ဒီကျွန်တော်အစီအဖွဲ့ပါတယ်တက်တော်အစီအဖွဲ့ပါတယ်အဲဒီစစ်တဲ့အစီအဖွဲ့ပါတယ်ကျွန်တော်တို့တိုင်းတော်လက်နက်ကအစီအဖွဲ့ပါတယ်အဲဒီနိုင်ငံရေးပါတီအစီအဖွဲ့ပါတယ်ပါဝင်စစ်ပါဝင်တက်တဲ့အစီအဖွဲ့နဲ့ကျွန်တော်တို့ဒီအဲတိုင်းသာကောင်းဆောင်ဆိုတဲ့အစီအဖွဲ့ခုနှစ်ခုခုနှစ်ခုပါပါတယ်ဆက်ထဲမှာတော့ကျွန်တော်တို့ဒီဒီစစ်တဲ့ဒီအစီအဖွဲ့ကတကယ်တင်ပြလာတော့ဒါတူရတော့ရှေ့မှာဒီနိုင်ငံတိုင်းပြည်ရင်းနှီးမြှုပ်နှံတဲ့ဆိုတော့တက်မတူရဲ့ထိရမယ်ဆိုတဲ့ပုံစံတွေတိကအခုဒီလိုဆွေးနွေးရတယ်နောက်တစ်ခုကတော့လေကျွန်တော်တို့ရှေ့လာမယ့်အနာဂတ်တက်မတော်မှာဒီတိုင်းသားတွေပေါ့နော်ပေါင်ရည်ဒီလိုလက်ခံပါတယ်ဖြစ်တယ်လေဒီတယောက်ချင်းပေါင်အောင်လက်ခံတယ်ဒီတယောက်အစီအဖွဲ့နဲ့ပေါင်နေအောင်လက်ခံတယ်လက်ခံဆိုတာကဒီကြောင့်ဒီနိုင်ငံကိစ္စတွေထက်ထက်ကြီးလာတဲ့ခါကျရင်အရင်လိုပဲအစီအဖွဲ့လိုက်ပါကြဟိုကျွန်တော်တို့ဒီကနေ့ကတိုက်ပွဲတွေရဖြစ်မှာဆွေးနွေးတကယ်ပြပါတယ်ကျွန်တော်တို့အစီအဖွဲ့ရတယ်ကျွန်တော်ကလည်းအဲ့ဒီဟာကျွန်တော်တို့နေရာကျွန်တော်စတင်ပါတယ်ဆန်ကြံရမယ်လေကျွန်တော်တို့ကကျွန်တော်တို့တိုင်းပြည်တစ်ခုမှာဟာလာလက်နက်ကျောက်တစ်ခုရရှိနေဆိုတာကျွန်တော်တို့
မျိုးအားဖြင့်ကျွန်တော်တကောပြပါတယ်ဒါပေမဲ့တိုးတော့လည်းကျွန်တော်တို့စုဖွဲ့မှုတွေကိုဘယ်လိုစုဖွဲ့ကြမလဲဆိုတဲ့နေရာမှာတော့ပြည်မျိုးကိုမျိုးမပြည်ရဲ့ကိုမပြည်ကိုပြောင်းမှုတွေရှိပါတယ်ဒါပေမဲ့အဲ့ဒီဟာတွေကိုကျွန်တော်တို့တန်းတန်းလက်လက်တန်းအင်အားစုတွေနဲ့လက်ခံထားတာတခုပါတော့ဒီကိစ္စတွေကဒီလိုဒီငါရတာကျင်းပတယ်နင်းနေနေရတာဒီမှာကျွန်တော်ရှင်းပြပြီးတော့အထင်ရှားလို့မရနိုင်ပါဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တန်းကြည့်မှာလာဒီလက်လက်ကန်တော်လှန်ရေးဖြစ်ခဲ့တာကျွန်တော်တို့ရင်းနှီးရရပြီးရပြီးတင်ရကျွန်တော်ဖြစ်ခဲ့တာဖြစ်ခဲ့တာဖြစ်တယ်။ဖြစ်တဲ့အခါမှာလည်းကျွန်တော်တို့တန်းသားတွေအခုရဆွဆွဝါမျိုးဖြစ်ကြတယ်ဖြစ်ခဲ့တာဖြစ်တော့ကျွန်တော်တန်းကြီးကတကယ်ဆိုရင်နှစ်ပေါင်းကျော်မဲ့69နှစ်ရှိပါဗျာ။လက်လက်ကန်တာကိုဖြစ်ခဲ့တာ။ဆိုအဲ့ဒီဟာလေကျွန်တော်တို့ကဒီနေ့ငါလည်းကျွန်တော်တို့ဖြစ်ရှင်းနေမရပါဘူး။တော်တော့တရားတွေတစ်နှစ်ထဲနဲ့ကျွန်တော်တို့ဖြည့်ရှင်းမှုမရဘူး။ဒါကကျွန်တော်တို့အချိန်ယူပြီးတော့နှုံးနှစ်ဖက်ပေါ့ဗျာ။ဒါကျွန်တော်တက်ဆက်ပြီးအားလုံးပါဝင်ပြီးတော့ရှင်းလင်းပြင်ပြီးအခြေရှာမှကျွန်တော်တို့ရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဒါမျိုးဆက်ရှိဖို့လိုပါတယ်။ကျွန်တော်ကြည့်ထားမှလိုပါတယ်
။ကိုစလန်းရောအောင်လို့ပြောသလိုဒီ9ရက်အတွင်းမှာဒီလိုအရေးကြီးတဲ့ကိစ္စကိုအဖြေရှာလို့9ရက်အတွင်းမှာမရနိုင်ဘူးဆိုရင်တော့မှကျွန်တော်တို့သတိထားမိသလောက်ကျွန်တော်တို့အပြင်လေးလာကြည့်သလောက်ဆိုရင်တခုတည်းသောတတ်မတော်ထားရှိရေးဒီရီမန်းချက်နဲ့ပြည်တော်စုတက်မတော်ဖွဲ့စည်းရေးဆိုတဲ့ရည်မှန်းချက်တွေကြမှာကွဲလွဲချက်ရှိတယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျ။အဲ့တော့ဒီနှစ်ခုကြားမှာအဓိကကွဲလွဲချက်တွေကိုဘယ်လိုသုံးသပ်မိပါသလဲခင်ဗျ။ကိုစလန်းရောင်တို့အနေနဲ့ရော
ကျွန်တော်အမြင်ပြောမယ်ဆိုတော့ဗျာဟိုဒီနေ့ပြည်တော်စုငင်းငင်းကြီးလက်ကမှာဆွေးနွေးတဲ့ကိစ္စတော့ဒါတစ်ပိုင်းပေါ့ဗျာ။ကျွန်တော်တို့အရင်ကကျွန်တော်တို့ဟိုနှုတ်နှစ်ဖက်ပေါ့ဗျာ။အမှတက်ကဲဝင်နေတယ်ဖြစ်ဖြစ်ကြတယ်။ဒီလိုစကားပြောနေတဲ့အခွင့်အရေးကျွန်တော်မရှိကြပါဘူး။ဒါတင်းနေတော့ကျွန်တော်ကခါမတစ်ခုတည်းမှာပဲမတူတဲ့အမြင်ရှိတဲ့သူတွေစီစဉ်နိုင်ပြီးတော့ကိုယ့်ရဲ့မတူတဲ့အမြင်တွေကိုပြန်ပြနိုင်တယ်မတူတဲ့အမြင်တွေကနားထောင်ဝင်ရကြတယ်အဲ့ဒီတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ရှေ့ပေါ့ဗျာနောက်အနာဂတ်တိုင်းပြည်အတွက်ပြီးသွားတဲ့ခါမှာတော့ဒါကြောင့်ကျွန်တော်တို့ပြောလဲအသုံးဝင်ပါတယ်နောက်တစ်ခုကတော့နှုတ်နဲ့ပတ်အားလုံးကျွန်တော်ဒီအစ်စ်ရှိတီချမ်းတီချမ်းတွေနားထောင်ကြရတယ်ဆိုတော့ဘာလဲဆိုတော့ဒါကျွန်တော်တို့အပြည့်တော်ဆောင်တယ်ပဲဆောင်တယ်လို့လည်းကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခုနကကျွန်တော်မေးတဲ့မေးခွန်းကိုပြန်ကောက်အောင်လို့ရှိရင်အခုဒီတခုတည်းသောတက်မတော်ထားရှိရင်းနဲ့ပြည်တော်စုတက်မတော်ဆိုတဲ့ကြားမှာကွဲလွဲချက်တွေရှိနေပါလေအဲ့တော့အဓိကကွဲလွဲချက်တွေကဘာကြောင့်လို့သုံးသပ်မိပါသလဲခင်ဗျနောက်ပြီးတော့ဒီကွဲလွဲချက်တွေကဘယ်လောက်ထိကြီးထွားသွားနိုင်ပါသလဲ
ကျွန်တော်ထင်တယ်ဒီဟာကကျွန်တော်တို့ကြားထဲမှာဟိုကြီးမားမားတက်တာတခုတော့ဟိုမဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့အခုကျွန်တော်နှင်းနှစ်ပတ်အားကိုဆွနေလေရနေပြီဆိုတော့လေမင်းတို့ကျန်တဲ့ဇပွဲအတူတူတိုင်းရှင်းနေရတဲ့အခါကျတော့ဒါကကျွန်တော်တဖြည်းဖြည်းနှင်းပြန်တွားရတော့အခြေတစ်ခုကိုရနိုင်လေဖြစ်ပါလေအဲ့ဒါစပါနောက်တစ်ခုကတော့ကျွန်တော်ဒီဆိုရယ်ပြောပြီးတက်ပေါ်ဒီဆောင်ရက်ပတ်သက်ပြီးတော့ကျွန်တော်အရင်ကပြောမယ်ဆိုတော့ဒီစစ်ဖွဲ့မှုတပံပေါ်ကစစ်ဖွဲ့မှုတပံအမြင်ကိုလည်းမျိုးရှိပါတယ်ဆိုတော့တက်ပေါ်တစ်ခုတည်းဆိုတာကိုကျွန်တော်ဘက်ကလည်းဒါမူအားချင်းနဲ့ကျွန်တော်သဘောတူပါတယ်လက်ခံပါတယ်ဒါတော့စူပါမူပေါ်ကပေါ်ကြံရဲကျွန်တော်တို့ဘယ်လိုစူပါကြမလဲဆိုတဲ့အပေါ်မှာကျွန်တော်တို့ကြည့်ပါတယ်။အဲ့ခါမှာကျွန်တော်တို့အမြင်လေးတွေနဲ့တစ်ဖက်ကပေါ့ဒီစစ်တပ်ကကျွန်တော်တို့အမြင်တူတာလေးတွေရှိပါတယ်။ဒါကြောင့်ကျွန်တော်ထင်တယ်အချိန်ကြီးကြီးပြည့်နေဆိုတော့ကျွန်တော်ထင်တယ်ဟိုအဖြစ်တစ်ခုကိုရနိုင်တယ်လို့ပြောပါတယ
်။ဟုတ်ကဲ့ဒီစူဖွဲ့မှုပုံစံလှုပ်ထုံးလုံနည်းရကွဲလွဲမှုတွေရှိတာကိုမြမတက်မတော်ဘက်ကရောအလျှော့ပေးညှိနှိုင်းမယ်လို့မြင်မိပါပါခင်ဗျ
။ကျွန်တော်တို့ဟိုပြဿနာတစ်ခုကိုကျွန်တော်တို့ကအခုတွေ့အခုအဖြစ်ရှာဆိုရဲအချိန်မျိုးကတော့ကျွန်တော်ထင်တယ်ဟိုတက်ကြည့်တော့မှကျွန်တော်တို့ဟိုကြုံနေဟိုဖြစ်ခဲ့တဲ့အချိန်မျိုးမရှိပါဘူးဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့တက်ကြည့်ရဲ့အချိန်များအစုံနဲ့ကျွန်တော်ထင်တယ်ဒါအားကျွန်တော်တို့အချင်းကြီးပြီးတော့ရှင်နေရမယ်ရှင်နေရမယ်ဖြစ်ရှင်ရမယ်လို့ထင်ပါတယ်အဲ့ဒီဒီမှာရှင်နေပြီးတော့ဖြစ်ရှင်မယ်ဆိုတော့ဟိုနှုတ်နှစ်ဖက်လက်ခံနိုင်တဲ့အဖြစ်တစ်ခုကိုရနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟိုကိုစန်းရောင်တို့ဒီညီလာခံမစခင်လေးမှာပဲဒီပြည်တော်စုငင်းချင်းညီလာခံကြီးမစခင်လေးမှာပဲရက်ဖက်လူအဖွဲ့အစည်းတွေဘက်ကကြေညာချက်ထုတ်တာမျိုးတွေလည်းကျွန်တော်တွေ့ပါတယ်ခင်ဗျာအထူးသဖြင့်တော့ဒီငင်းချင်းကြီးအရာနိုင်ငံရေးမူပေါင်းတွေကိုစတင်ဆွေးနွေးတဲ့အခါမှာတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေကိုလည်းထည့်သွင်းစဉ်းစားဖို့ဆိုတာမျိုးပါအဲ့တော့တကယ်လဲဒီငင်းချင်းညီလာခံကျင်းပနေတဲ့အချိန်မှာတချို့ဒေသတွေမှာထိတွေ့မှုတွေတိုက်ပွဲတွေဖြစ်တဲ့ဆိုတဲ့သတင်းမျိုးတွေကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ဒီကိစ္စတွေကိုရောညီလာခံတွင်းမှာဆွေးနွေးပြောဆိုတာမျိုးရှိပါသလားခင်ဗျာ
ရှိပါတယ်နော်ဟိုကျွန်တော်တို့ဆေးလေးကရှိပါတယ်ကျွန်တော်ဒီကကအတင်းမှာအခုနဟိုပိုတက်ဆာပြီးပြောတဲ့တိစားကျွန်တော်ဆင်းရတာရှိပါတယ်တစ်ဖက်မှာကျွန်တော်ကငင်းငင်းညီလာခံကျင်းပနေတယ်တစ်ဖက်မှာလည်းကျွန်တော်ကတန်ခိုးရေးဖြစ်တဲ့အခါကျတော့ဒီငင်းငင်းညီလာခံကြီးကအပြည့်ရရှိတော့မလားဆိုကျွန်တော်ဆင်းနေလို့ရှိပါတယ်ဒါနဲ့ဒီကိစ္စတွေကိုလည်းကျွန်တော်တို့ကညီလာခံနဲ့ပါပဲကျွန်တော်တို့ဒီတက်ပွဲတွေဆော့ဆော့ဖို့ကိစ္စတွေနောက်တစ်ခုကဒီတိုင်းကျွန်တော်တက်တဲ့ဆေးဆိုးကိစ္စကိုတော့ကျွန်တော်တို့ရေးထွက်တယ်ပြန်ဝင်လာနိုင်ရေးတက်ပြီးတော့ကျွန်တော်နေလန်းရှာပြီးတော့ဒီဖွဲ့တွေကိုစီမံကြကြဖို့ ဆိုတော့ကျွန်တော်တို့ဆင်းရဲမှုတွေကျွန်တော်တို့ရှိပါတယ်။ဒါတစ်ချက်ကအဲနောက်တစ်ခုကတော့ကျွန်တော်တို့ဒီကနေ့ကျင်းပတယ်ကျွန်တော်တို့ရင်းနှီးလာကနေတက်တက်ပြီးတော့ဆက်ရင်းပြောဆိုမှုအတိုင်းလည်းကျွန်တော်တို့ကြားရပါတယ်။ဒီဒီမှာကျွန်တော်တို့အမျိုးကိုအခုလည်းလွတ်လွတ်လပ်လပ်နဲ့ဟိုထုတ်ပေါ်ပြောဆိုတာကျွန်တော်တို့လည်းနေနေကြည့်ပါပါတယ်။ဒါဆိုတော့နောက်တစ်ခုကလည်းဗားရက်စ်ကျွန်တော်တို့ဒီနေ့ပြန်ပြီးညနေလာကြတော့လုပ်တယ်ဆိုရင်လည်းကျွန်တော်လည်းဆက်အင်အားစုနဲ့အားလုံးပါဝင်ပြီးဖြစ်ပါတယ်။ဒီတစ်လည်းကျွန်တော်တို့အားလုံးပါဝင်နိုင်ရဲ့အတွက်ကိုကျွန်တော်တို့လည်းဆက်တဲ့ဒီတိုင်းအင်အားစုကြီးအဖွဲ့နဲ့ကျွန်တော်ပြောသွားပါမယ်။ဆိုတော့ဘက်ကလည်းကျွန်တော်ဆက်ပြီးတော့ဒီနေ့ကအပွင့်တာဆက်ပြီးပြောသွားမယ်ဆိုတဲ့အဖွဲ့နဲ့ကျွန်တော်ကြားပါတယ်။အဲ့တော့ကျွန်တော်တို့ဒီဆုံးပြတဲ့ချိန်မှမိပါလား
။အခုဒီညင်းချင်းညီလာခံမှာပြည်ကကျဲဆဲရီကိုလက်မှတ်ထိုးမထားတဲ့တိုင်းသားအဖွဲ့အစည်းတွေကြံပါသေးတယ်ခင်ဗျဒီအဖွဲ့တွေတိုင်းသာခေါင်းဆောင်တွေမတက်တာကလည်းညီလာခံအထမြောက်အောင်မြင်ရေးကိုအဓိကထိခိုက်စေတယ်ဆိုပြီးတော့သုံးသပ်ကြတာမျိုးတွေရှိပါတယ်အဲ့တော့ဒီညီလာခံမှာအဲကိုစလန်ရောသုံးသပ်မိသလောက်နိုင်ငံရေးမူပေါင်းပေါ့လေဒီငြိမ်းချမ်းရေးအတွက်အခြေခံမူတွေချဖို့အတွက်အခွင့်အခါကောင်းတစ်ခုရပါရဲ့လားချမှတ်နိုင်တယ်လို့ရောယုံကြည်ပါလားခင်ဗျ
ယုံကြည်ပါလားဆိုတော့အဲ့ဒါပြောရတယ်နည်းနည်းခက်ပါတယ်ကျွန်တော်အမြင်ကပြောမယ်ဆိုရင်တော့ကျွန်တော်ဒီလိုညီလာခံကြီးမှာကျွန်တော်လက်နက်ကိုင်တိုင်းသာအစုအဖွဲ့တွေအားလုံးဆွေးဆွေးညီညီနဲ့တက်ရောက်နေတော့ကျွန်တော်တို့တိုင်းပြည်အတွက်တကယ်ကိုဟိုအပြေရှာနိုင်တဲ့နေရာတစ်ခုလို့ပြောရမှာဖြစ်တယ်။ဒါတော့လည်းပဲကျွန်တော်တို့အားလုံးမပါနဲ့ညီငယ်တို့တရားပါတဲ့အခါကျတော့အဲ့လက်မမထိုးနိုင်တဲ့အဖွဲ့တွေကဘာကြောင့်ဒီမပါလာလဲမပါလာနိုင်တာလဲဆိုတာကျွန်တော်တို့အနေနဲ့တင်ပြဖို့ရကြတယ်။အဲ့ကျွန်တော်တင်ပြခဲ့ပါတယ်နော်တင်ပြခဲ့ရဆိုတော့ရှုပ်ရှားမှလည်းဒီအားကြီးအားလုံးပါဝင်မှတကယ်ကျွန်တော်တို့စစ်မှန်တဲ့ရရှိဒီတိုင်းဆိုင်တဲ့ငွေနဲ့တကူဒီဆောင်နိုင်မှာဖြစ်ပါတယ်။ဒါကျွန်တော်တို့လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့နဲ့ကျွန်တော်တို့ဒီနေ့ဒီတိုင်းပြည်ငွေနဲ့ဒီဆောင်နိုင်မှာမဟုတ်ပါဘူး။ကျွန်တော်လက်နက်ကတိုင်းလက်နက်ကတိုင်းကအစုအဖွဲ့အားလုံးပါဝင်မှပဲတိုင်းပြည်ရဲ့တကယ်စစ်မှန်တဲ့ငွေနဲ့တကူဒီဆောင်နိုင်မှာလို့ကျွန်တော်တို့ယုံကြည်ပါတယ်
။ဒီနေရာမှာနောင်တက်လာမယ်အခုရွေးကောက်ပွဲရအနိုင်ရတဲ့အစိုးရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့စည်းမဲ့အစိုးရရဲ့ငင်းချင်ရေးဖြစ်စဉ်တွေမှာပါဝင်မှုသူ့ရဲ့ခံကန္တာသူ့ရဲ့ဩဇာလွှမ်းမိုးမှုကိုလည်းထည့်သွင်းစဉ်းစားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျတချို့ဝေဖန်တာကအခုဒီငင်းချင်ရေးညီလာခံကနေပြီးတော့နိုင်ငံရေးမူပေါင်းတွေချမှတ်တယ်ဆိုပေမဲ့ကွဲလွဲချက်တွေရှိလာခဲ့လို့ရှိရင်နောင်တက်လာမယ့်အစိုးရအတွက်အကြက်အတဲဖြစ်မယ်ဆိုတာမျိုးဝေဖန်ကြတာမျိုးပါကုစရန်ရောအောင်နေတယ်ရောဒီလိုသုံးသပ်မိပါသလားအကြက်အတဲဖြစ်နိုင်မှာမလားခင်ဗျ
အခုလက်ရှိချိန်မှာကျွန်တော်တို့ကဟိုတားကြည့်ပါဗျာဘယ်တားကြည့်ရဖြစ်ဖြစ်ပါဟလာဟိုရှေ့ဆိုရလဲခရက်အကျစားတွေကိုနောက်တော့မယ်အရှိရရတော့ကိုအကောင့်ထဲခေါ်ရတဲ့အလေးထားရှိပါတယ်ကျွန်တော်လည်းကောင်းပါမယ်ကျွန်တော်တို့တားကြည့်ပါလဲအခုကျွန်တော်တို့ဦးသိဆိုရရှေ့ကဆောင်းရတဲ့ကိစ္စကိုနောက်တော့လာမယ် NLD ဦးဆောင်တဲ့အရှိရကတပည့်ဖြစ်ရှင်းကောင်းတဲ့အလေးထားရှိပါတယ်ဆက်ပြီးတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီ NLD ရဲ့တကယ်ဒီရုပ်ောက်ွက်ကြီးများကလည်းမှာလဲကျွန်တော်တားကြည့်နေနေကိစ္စတွေကိုဆက်ပြီးဆောင်းရတော့မယ်ဆိုတော့ဟိုဒီနေ့ဒီနေ့ကလည်းပေါ်ပြထားမှုနဲ့ကျွန်တော်တွေ့ရပါတယ်။နောက်တစ်ခုကဒေါက်ဆာစစ်ဒီကိုယ်တိုင်ကကျွန်တော်ဒီပြောင်းပြင်းနေနေညီလာခံမှာတက်ရောက်ပြီးတော့အခွင့်အာဏာပေးထားကြတာဖြစ်တယ်။ဒီကိုယ်တိုင်ကလည်းဒီကိစ္စရဲ့ဆက်ပြီးဆောင်တော့မယ်ဆိုတော့ပြောင်းရရှိပါတယ်။ဒီတဲ့အခါကျတော့ရှစ်တလာနဲ့အစိုးရကလည်းကျွန်တော်ထင်တယ်တချို့နိုင်ငံရေးဆရာရှင်းပြမှုတွေမှာတော့ကျွန်တော်တို့ဒါအစိုးရရဲ့သဘောတဘာဝအရာဟိုတောင်းလဲမှုတွေကကျွန်တော်ထင်တယ်ချက်နိုင်ပါတယ်။ဒီလိုလည်းကျွန်တော်တို့ဒီနေ့ရှင်းပြမှုတွေတစ်ခုလုံးကိုဖြည့်ဆည်းပေးတဲ့အခြေအနေမျိုးတော့မရှိနိုင်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ
်။နေပြည်တော်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံတက်ရောက်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟုဥဆောင်ကော်မတီဝင်စလိုင်းရောအောင်ကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပါ။ကျွန်တော်သိထိုင်ဦးပါခင်ဗျာ
။ဒါကတော့ကိုသိန်းထက်ဦးစီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါရခင်ဗျာ VOA American တန်ရဲ့တင်ဆက်တာနေမဲ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိအတန်လွှင့်ပြီးတော့ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုလို့ရှိရင်မြန်မာစံတော်ချိန်6နာရီခွဲနာနဲ့6နာရီခွဲရှိပါပြီတော်ရရှင်တို့နားဆင်နေကြတာတော့ VOA မြန်မာ့အစီအစဉ်ရဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ဆိုင်းလိုမီတာ32 40နဲ့50တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုနားဆင်ရမယ့်အစီအစဉ်ထဲမှာဆိုရင်တော့
အဲဒီအဖွဲ့တာဝန်ရှိသူတွေကတော့ဒါမလုပ်သင့်တဲ့အလုပ်ကိုလုပ်တာလို့ဆိုပါတယ်အလားတူကချင်အရက်ဘက်လူမှုအဖွဲ့စည်းတာဝန်ရှိသူတွေကလည်
းဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်မှာနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာဒါအပြင်မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ကြမှာဖြစ်ပါတယ်နောက်ပိုင်းမှာတော့သတင်းအချင်းချက်ကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောင်းရေးပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ VOE ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့အားကစားသတင်းတူတူထော်ရာတွေကိုစုစည်းထားတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတာကိုပြောပြပေးချင်ပါတယ်တော်ရရှင်နှင်းဝေလိုင်းကတိတ်ကြိုက်တယ်အားပေးပါမယ်လို့ရေးလာသလိုရဲကြီးဆိုတဲ့တော်ရရှင်ကတော့လက်နှစ်ဖက်တီးပါတယ်တဲ့လက်ခုပ်တီးတာကိုဆိုလို့ရထင်ပါတယ်နော်မင်းမင်းဆိုတဲ့တော်ရရှင်ကတော့အားကစားသတင်းတွေတင်ပေးတာကျေးဇူးပါမြန်မြန်တင်ပေးပါနော်ဆိုတော့ပြောလာပါတယ်ဟုတ်ကဲ့ပါဒီလိုအားကစားသတင်းတူတူထော်တာလေးတွေကိုစူးစီးထားတဲ့သတင်းတွေကိုတော့ကျမတို့အပတ်စဉ်ရုပ်မြင်သံကြားအစီအစဉ်မှာရောရေဒီယိုအစီအစဉ်မှာရောထုတ်လွှင့်ပေးနိုင်အောင်ကိုရန်နိုင်စူးစမ်းနေပါတယ်နော်အားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ပုံစမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့တဲ့ရင်ကိုတော့တော်ရရှင်နေကြားမယ်ထင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနိုင်ငံသားရေးဌာနကအထူးစိုးရိမ်ကြောင့်ကြေညာချက်ထုတ်ပြန်လိုက်တာဟာအဲ့ဒီဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝေဖန်တာကိုမြန်မာကထောက်ခံကြောင်ပြသလိုက်တာဖြစ်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာရေးကျွမ်းကျင်သူတွေကိုမေးမြန်းပြီးတော့တဲ့ရင်တင်ဆက်ပေးခဲ့တာကိုတုံ့ပြန်ရေးသားလာကြတဲ့ထင်မှာတော့ရဲထက်ဆိုတဲ့တော်ရရှင်က
ဘာပဲပြောပြောအမေရိကန်လုတ်တာမှန်တယ်နိုင်ငံငယ်တွေမှသာနျူကလ িয়ার လက်နက်ရှိလို့ရှင်အတော်များများနိုင်ငံတွေထင်အားဆိုင်ပြီးတော့လုတ်ချင်တာလုတ်ကြမှာအသေးချာပါပဲအစိုးရနိုင်ငံတွေဆိုရင်ပိုဆိုးတာပေါ့အမေရိကန်လိုမျိုးဒီနေ့ကဘာမှာလူခွင့်ရေးလူဝတ်တာမှန်တယ်များဥဆောင်ပြီးတော့လုတ်ပေးနေတာစီးပွားရေးကောင်းတော့မှနိုင်ငံတိုးတက်မှာအမှန်ပါပဲလူခွင့်ရေးမရှိတိုင်းပြည်တိုးတက်အောင်ဘာမှမလုတ်ပေးတဲ့ခေါင်းဆောင်နိုင်ငံတွေကိုအလိုမရှိပါဘူးမကြိုက်တဲ့နိုင်ငံတွေထဲမှာဒီမြန်မာခေါင်းဆောင်တွေအထင်ကြီးအားကိုးတဲ့တရုတ်နိုင်ငံကိုမကြိုက်ဆုံးပဲဘယ်သူတွေဘာထင်နေမှာအမှားနဲ့အမှန်ဒါပါပဲ
တရုတ်ကိုမကြိုက်ပါဘူးလို့ဒီသောရရှင်ကရေးလာပါတယ်မင်းမင်းကိုဆိုတဲ့သောရရှင်ကတော့ဒီထုတ်ပြန်ချက်ကဘယ်လိုရည်ရွယ်ချက်နဲ့ထုတ်ပြန်တာပါလဲဆိုတော့မေးခွန်းထုတ်လာပါတယ
်ထုတ်ပြန်ချက်လို့ဆိုပါတယ်ဒီထုတ်ပြန်ချက်ကိုလွှတ်တော်ကခွင့်ပြုခဲ့တာလားဦးသိန်းစိန်နဲ့ဦးမင်းအောင်လိုက်နှစ်ယောက်ပေါင်းပြီးထုတ်ပြန်တာလားမြန်မာနိုင်ငံရဲ့ငင်းကျဲစွာအတူရှင်တွဲနေထိုင်မှုကဘယ်ရောက်သွားတာလဲမြန်မာနိုင်ငံမှာအရင်ကဒါမျိုးလုပ်တာမရှိခဲ့ပါဘူးအခုမှဘာရည်ရွယ်ချက်လဲဆိုတာမေးစရာရှိပါတယ်ရည်ရွယ်ချက်တစ်ခုနှစ်ခုမကတော့ပါဘူ
းဒီလိုမျိုးမြောက်ကိုရီးယားကနေပြီးတော့နျူကလ িয়ার စမ်းသပ်မှုပြုလုပ်ပြီးတဲ့အခါမှာတုံ့ပြန်တဲ့အနေနဲ့ခီးဝေးပြန်တက်နိုင်တဲ့အမေရိကန်ဘုံကျဲလေယာဉ်ကိုတောင်ကိုရီးယားနိုင်ငံဘက်မှပြန်ဝဲပြီးတော့အမေရိကန်ကလက်တုံ့ပြန်ခဲ့ပါတယ်နျူကလ িয়ার လက်နက်တင်နိုင်စွမ်းရှိတဲ့ B-52 ဘုံကျဲလေယာဉ်ကကွမ်ကျွန်းအနီးနားကအခြေစိုက်စခန်းမှာစတဲ့ချတာဖြစ်ပြီးတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံပိုင်းခြားထားတဲ့နေဆက်နဲ့92ကီလိုမီတာအကွာအိုဆန်လေးတဲ့အခြေစိုက်စခန်းမှာပြန်ဝဲပြခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ထင်မှာတော့ David Sky ဆိုတဲ့သောရရှင်က
US Fort Trade Center တိုက်ခိုက်ခံရတော့အာဖဂန်မှာရှိတဲ့တာလီဘန်ဆိုရကို B52 တွေနဲ့တွားပြီးတော့ဘန်ဂါဖြတ်ဘုံတွေကျဲချတာကြောက်ဆောင်ကြောက်တန်းတောင်ငုံနေတောင်ပွင့်ထွက်ပျက်စီးတာတာလီဘန်တွေပြေးစရာမြေမရှိပဲရှင်တဲ့သူတွေလည်းထွက်ပြေးကြတာ B52 ရဲ့ဘန်ဂါဖြတ်ဘုံတွေအစွမ်းကြောင့်ပါဒါတော့ B52 မှာပါတဲ့ဘန်ဂါဖြတ်ဘုံအဆင်ပဲရှိပါသေးတယ်။ပစိဖိတ်သမုတ်တရား US Guam Leaders ကကိုရီးယားအထိသွားစင်းအောင်မစင်းပဲမနာရန် Guam ကျွန်းကိုပြန်သွားနိုင်တာ B52 ရဲ့တာဝေးသွားစွမ်းရည်တွေပါ နျူကလ িয়ার ဘုံဒါဇင်ပေါင်းများစွာကိုဘလောက်ဝေးရနေရမစိုးတွားရောက်ကျဲချနိုင်တဲ့ US ရဲ့အာကိုရဇုံမဟာဗျူဟာမြောက်ဘုံကျဲလေရင်ကြီးပါ
ဒီသတင်းထဲမှာပါတဲ့ဘုံကျဲလေမြန်ကမဟာဗျူဟာမြောက်တဲ့ဘုံကျဲလေရင်ကြီးပါဆိုတော့သူသိတာကိုရေးပြလာပါတယ်ဒါမဲ့ဘလောက်ပဲမဟာဗျူဟာမြောက်ပါစေမြောက်ကိုရီးယားကဂယုဆိုင်မှာမဟုတ်ပါဘူးလို့ရေးလာတဲ့ဆန်နီလှဆိုတဲ့သောရရှင်ကတော့
ဘုံကျဲလေရင်ပြန်ပြတာလောက်ကတော့မြောက်ကိုရီးယားကပြင်းအောင်ပြင်းသေးတယ်လို့တွေးမှာပဲဆန်ရှင်လည်းဂယုဆိုင်မယ်မထင်နဲ့သူကြောက်တာကတရုတ်ကြီးသူ့နောက်ကရက်မနေမှာကိုပါပဲတရုတ်ကြီးကလည်းသူ့နိုင်ငံနဲ့ကက်လျက်မှာဒီမိုကရေစီနိုင်ငံတစ်ခုပေါ်ထွန်းလာမှာအမေရိကန်စစ်တပ်တွေရောက်လာမှာစိုးရိမ်တာကြောင့်သူ့ကိုဖိအားပေးအကြက်ကန်ခိုင်းရင်လည်းထိထိရောက်ရောက်လုံးမယ်မထင်ပါနဲ့အညံ့အညံ့လုံးနေမှာပါပဲရှေ့ကာကင်းစခန်းလိုပဲသဘောထားနေမှာပါပဲဆန်ရှင်တွေများလာရင်စီးပွားပြတ်တယ်စစ်ပွဲလည်းမဖြစ်ရင်ဒီအတိုင်းသာလွတ်ထားလိုက်အနုမြုံဘုံတွေတတိကြီးကဘာအနှံ့များလာပြီးကြောက်เสียမတော်တဆမှုတွေဖြစ်လာမှအခုရာသီဥတုပြောင်းလဲမှုကိုတကဘာလုံးကြောက်တယ်လို့ကြောက်လာတော့မှအနုမြုံလက်နဲ့ဖြတ်သိမ်းရေးကိုဝိုင်းလုကြပါစို့
ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲကြော်ဆိုးဆိုတဲ့သောရရှင်ကလည
်းယုံကြည်ချက်ခံယူချက်မတူခေါင်းမာတဲ့မိဘတွေကြောင့်ကွဲကွာနေကြတဲ့မောင်နှမနှစ်ယောက်တောင်မြောက်ကိုရီးယားကိုရခင်အရှေ့အနောက်ဂျာမနီလိုဘာလင်တိုင်းကြီးပြိုကျပြီးနှစ်နိုင်ငံပေါင်းစည်းသွားတယ်လို့မြင်ကျင်မိပါတယ်
။ဒါကတော့ VOE ကတင်ဆက်ပေးခဲ့တဲ့ကမ္ဘာမျက်မှောက်ရေးရာသတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်နဲ့သူတို့ရဲ့အမြင်အမျိုးမျိုးကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအခုလိုနားဆင်အားပေးဖတ်ရှုပြီးတော့အခုလိုတုံ့ပြန်စာရေးသားလာကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။နောက်ထပ်လည်းသောရရှင်နဲ့မှတ်ချက်စာတွေကိုဆက်ပြီးတော့ဖော်ပြဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်နဲ့ကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင်။ဗြိတိသျှနာမည်ကျော်အဆိုတော်ကြီးဒေးဗစ်ဘိုဝီအသက်69နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွယ်လွန်သွားတာသိလိုက်ကြမယ်ထင်ပါတယ်ဂီတနယ်ပယ်မျိုးစုံမှာပါရမီထူးတဲ့အဆိုတော်ကြီးဒေးဗစ်ဘိုဝီအမှတ်တရသူ့ရဲ့သချင်းတွေကလူကြိုက်များတဲ့သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်1981မှာတော့နာမည်ကျော်ပော့ပ်အဖွဲ့ဖြစ်တဲ့ Queen နဲ့ဒေးဗစ်ဘိုဝီတို့ပေါင်းပြီးတော့တည်ဆုခဲ့တဲ့သချင်းလည်းဖြစ်ပြီးတော့ UK Single တေးတပြားစီးမားနံပါတ်ထိပ်တဲ့သချင်းမှာဒေးဗစ်ဘိုဝီအတွက် UK နိုင်ငံမှာတတိယမြောက်နံပါတ်1ဖြစ်တဲ့သချင်းလည်းဖြစ်ပါတယ်။ဒီသချင်းကို Queen အဖွဲ့ရဲ့အကောင်ဆုံးသချင်းများတေးတပြားမှာထည့်သွင်းထားပြီးတော့ဘိုဝီကလည်းသူ့ရဲ့အကောင်ဆုံးတေးတပြားအခွေမှာထည့်သွင်းထားတာပါ။ဒါကြောင့်သူတို့နှစ်ဖက်လုံးကြိုက်တဲ့ပြည်သက်တွေကလည်းကြိုက်တဲ့ဒီသချင်းလေးကိုတင်ဆက်ပေးကြပါမယ်။ Under Pressure ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော်။
ဒီလိုပုံစံကြီးပဲပြောပြစေထားတဲ့ Enterprise ဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါ။တော်တော်ရှင်ရဲ့ရင်ဖွင့်စာတစ်စောင်ကိုဖော်ပြပေးချင်ပါတယ်။ဒီတော်တော်ရှင်ကတော့ပင်တရားမျိုးနယ်ကအစာရေးလာတဲ့ကိုဆိုးမြင့်မှာသူက6ကိုလဲသွိုင်းနဲ့6ဖက်မှာအစိုးရဌာနတစ်ခုလက်ပေးလက်ယူမှုတွေကြဲကြဲပြင်းပြင်းလှုပ်ဆောင်နေတဲ့အတွက်အခုလိုမျိုးကိုစားစာရေးလိုက်ရပါတယ်ဆိုပြီး VOE ကနေရင်ဖွင့်လာတာဖြစ်ပါတယ်
။ကျွန်တော်ကတော့ပင်တရားမျိုးနယ်ကကိုဆိုးမြင့်မှာပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့က6မြို့နယ်ဘက်ကိုရောက်သွားတော့ကျွန်တော်ညီကသူတို့စီမှာအိမ်တော်စုဇာတ်လုပ်ရင်6မြို့နယ်လာဝကမှာငွေကျပ်8000ပေးရတယ်လို့ပြောပါတယ်။သူ့အမျိုးသမီးအတွက်ပုံစံ30ထုတ်တော့လဲကလောမြို့နယ်လာဝကရုံးမှာငွေကျပ် 3000ကလောမြို့နယ်ခြေရွာအုပ်ချုပ်ရေးမှူးရုံးမှာထောက်ခံစာပို2000ပေးခဲ့ရတယ်လို့ကျွန်တော်ကပြောပါတယ်။ဒီမှာကျွန်တော်စဉ်းစားမိတာကအရင်စီအစိုးရလက်ထက်ကလေးကတောင်းရင်တက်တဲ့အကျင့်တွေကစစ်တပိုင်းအစိုးရတန်းကုံကနီးအထိရှိနေစေဖြစ်ပြီးနောက်အစိုးရသည်အထိအမြင့်တွေနေဦးမလားဆိုတာပါ။စိုးရိမ်မှုတွေကိုရှေ့လူနောက်လူတွေသိအောင် VOA ကနေရှင်းပြလိုက်ရပါတယ်ခင်ဗျာ။
ဒါကပင်တရားမျိုးနယ်ကကိုဆုမြင့်6ကိုရောက်သွားတော့မှ6ကလာဝကရုံးမှာပတ်စံနေတောင်းနေတာတွေ့လို့ပါဆိုပြီးတော့စာရေးပြီးတော့ VOA ကိုရင်ဖွင့်လာတာပါ။ဟုတ်ကဲ့ဒီမှာကျွန်မစဉ်းစားမိတာကတော့ဟိုတခြားနိုင်ငံတွေမှာလည်းဒီစာရွက်စာတန်းကိစ္စတွေတောင်းယူရင်တော့ဒီစာရွက်စာတန်းကြီးဒီမှတ်ပုံတင်ကြီးဒါမှမဟုတ်လေရှောက်လာစာရွက်ကြီးပေးရတာမျိုးရှိတတ်ပါတယ်နော်။ဒါမဲ့လည်းဒီမှာပြောစရာရှိတာကနိုင်ငံတကာမှာဒီလိုစာရွက်စာတန်းကြီးပေးတဲ့နေရာမှာနိုင်ငံသားတွေရဲ့ဝင်ငွေနဲ့နှိုင်းယှဉ်မယ်ဆိုရင်ပမာဏကဘာမှမပြောတော့ပါဘူး။တကယ်ကုန်ကြတဲ့အစာရွက်စာတန်းကြီးပဲပေးရတာရှိပါတယ်။တခြားမဆိုင်တဲ့ကိစ္စရပ်တွေအတွက်အစာရွက်စာတန်းကြီးဆိုပြီးတော့ပေးရတာမဟုတ်ပါဘူးရှင်။ဒါကိုတော့နည်းနည်းလေးရှင်းတွေးပြီးတော့သုံးသပ်ဖို့လိုမယ်ထင်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။တိတ်ချစ်တဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းသစ်လေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြန်မာသချင်းလေးတွေကြိုက်တဲ့သောရရှင်တွေကိုသချင်းလက်ဆောင်ပေးကြပါလေရှင်။ခင်ဆုစုနိုင်သည်ဆိုထားတဲ့ဘသူရီမေးမေးဆိုတဲ့သချင်းလေးကိုတော့သချင်းတွေတိတ်ကြိုက်တဲ့ကျွန်တော်တို့ VOE ကညီမငယ်ခင်ဖြူထွေးကသောရရှင်တွေအတွက်ရွေးချယ်ပေးထားတာဖြစ်ပါတယ်။မခင်ဖြူထွေးနဲ့အတူနားဆင်ခံရကြည့်ကြရအောင်ပါနော်။ပျော်ပြတ်တော့မယ်နှလုံးသားတည်းကစကားလေးခွန်းကမင်းတယောက်တည်းတော့တုံ့ရှိနေတဲ့စိတ်တွေYou can take it late, don't do late Then I say, Lota, Moda, Gambi Chi, Yau, Chaga, Shi, Shi, Nya, Ya ကြရရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သူချင်းတောင်းလာတွေကိုတင်းနှွေတွေနေညာပိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ What a blooms are matching in the miniature Jean we so lucky so just to play Jean you only feel
ဒါကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကန်တာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဆုစုခလိုင်ရဲ့တချင်းလေးရလေးကောက်ပါတယ်ခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးရာသတင်းသုံးသက်ချက်ကိုနားဆင်ကြပါမယ်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သုံးသက်ချက်ဖြစ်ပါတယ်မအင်ဂျင်နဲ့ကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
သူရအဖွဲ့ရုံးဆိုင်ရနေပြီးတော့မှလွှတ်တော်တစ်ခုကနေနောက်လွှတ်တော်တစ်ခုကိုတာဝန်လွှဲပြောင်းပေးရဖို့ပြင်ဆင်နေကြချိန်မြန်မာကွန်မရှင်စင်တာမှာအစိုးရဝန်ကြီးတွေတပ်မတော်အရာရှိတွေတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေအပါအဝင်လူပေါင်း600ကျော်ငြိမ်းချမ်းရေးကိစ္စအနာဂတ်ပြည်တော်စုသွေးကိစ္စဆွေးနွေးနေကြချိန်ထွက်ပေါ်လာတဲ့သတင်းတစ်ပုဒ်ကတော့ပြည်ကြားလွတ်လပ်တဲ့ကချင်နိုင်ငံတော်တစ်ခုတည်ထောင်ဖို့ကချင်ပြည်သူ့ပါတီကချင် Republic Party KRP ဆိုတဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းမယ်ဆိုတဲ့သတင်းပါပဲဒီတွေမှာပါတဲ့အချက်လက်တွေဘလောက်ခိုင်ပါတယ်မခိုင်ပါဘူးမသိရပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်နေတဲ့မြန်မာနိုင်ငံအတွက်သတင်းကောင်းတစ်ပုဒ်တော့မဟုတ်ပါဘူးအဲ့ဒီကချင်ပြည်သူ့ပါတီကဘာတွေထုတ်ပြန်တယ်လဲဒီထုတ်ပြန်ချက်ကြောင့်ဘာပြဿနာတွေရှိလာနိုင်တယ်လဲအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်ရေးနဲ့ပတ်သက်ပြီးဘလို့လောက်ကိုင်ဆောင်ရွက်သင့်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
KRP ရဲ့ယာယီအထွေထွေအတွင်ရမူးလို့ခေါ်တဲ့ဦးလက်ရှိယောနာမိစိမသတင်းဌာနကိုပြောတာကလွန်ခဲ့တဲ့15နှစ် 2001-2002 မှာ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာစစ်ဆိုးရွားကဦးစီးကျင်းပါတဲ့ညောင်နှပင်ညီလာခံကိုတက်ပြီးဖွဲ့စည်းပုံရေးဆွဲရေးမှာပါခဲ့တယ်။နောက်ပိုင်း KIO ကချင်ပြည်လွတ်လပ်ရေးတက်မတော်ကိုအစိုးရကနေသားဆောင်တက် BGF ပြောင်းလဲဖို့ဖိအားပေးလာချိန်မှာ DKRP ပါတီကိုဖွဲ့စည်းဖို့ကြံစီခဲ့တာလို့ဆိုပါတယ်။နောက်ပိုင်း KIA ကနေချားဆောင်တက်ဖွဲ့စည်းတာကိုလက်မခံတဲ့အတွက်ပါတီဖွဲ့စည်းရေးဆက်မလုပ်တော့ဘဲရပ်ဆိုင်းထားလိုက်တယ်လို့သူကပြောပါရယ်။ဒါပေမဲ့2013-14ခုနှစ်ကစပြီး KIO ဟာအစိုးရနဲ့ငြိမ်းငြိမ်းရေးဆွေးနွေးခဲ့ပြီးတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA မှာလက်မှတ်ထိုးဖို့ပြင်ဆင်ခဲ့တဲ့အကြောင်းဒါကြောင့် KIO ဟာငွေကြေးမှန်းချက်တွေနဲ့သွေးပြီးသွားပြီးဖြစ်တဲ့အတွက်သူတို့အနေနဲ့အခုလိုပါတီအဖွဲ့အစည်းအစ်စ်တစ်ခုတည်ထောင်ဖို့လုပ်ကြရတာလို့ဆိုပါရယ်။ဦးလက်ရှိယောနာရဲ့ပြောပြချက်အရာသူတို့ဖွဲ့မဲ့ပါတီတဲမှာကချင်ခရစ်ယာန်အသင်းတော်ကဘာသာရေးခေါင်းဆောင်တွေ KIO ကခေါင်းဆောင်တချို့နဲ့ KIA လက်အောက်ခံကချင်ပြည်သူစစ်ကခေါင်းဆောင်တွေနဲ့ပါဝင်ဖွဲ့စည်းထားတယ်လို့ပြောပါရယ်ဒီအဖွဲ့ဟာ KIO နဲ့မတူတဲ့အကြောင်း KIO ကအစိုးရနဲ့ဆွေးနွေးပြီးသူတို့အဖွဲ့ကတော့အစိုးရနဲ့မဆွေးနွေးဘူးလို့ဆိုပါရယ်နောက်ပိုင်း KIA နဲ့အစိုးရတက်ညှိနှိုင်းပြီး KIA ကဖယ်ပေးလိုက်တဲ့နေရာတွေမှာအစိုးရစစ်တပ်ကလာပြီးတဆွဲရင်အဲ့ဒီနေရာတွေကိုသူတို့ကဝင်ရောက်တိုက်ခိုက်မယ်ဒီအတွက်ကချင် Republic Army KRA ဆိုတဲ့တပ်ဖွဲ့ကိုလည်းဖွဲ့စည်းသွားမယ်လို့ပြောပါတယ
်ဦးလက်ရှိယောနာရဲ့အဲ့ဒီပြောဆိုချက် KRP ရဲ့သတင်းထုတ်ပြန်ခြင်းနဲ့ပတ်သက်ပြီး KIO အဖွဲ့တာဝန်ရှိသူတွေကတော့ဒါဟာမလုပ်သင့်တဲ့အလုပ်ကိုလုပ်တာလို့ဆိုပါတယ်အလားတူကချင်အရဘက်လူမှုဖွဲ့စည်းတာဝန်ရှိသူတွေကလည်းဒီအဖွဲ့ဟာကချင်ပြည်နယ်ထဲမှာရှိတာမဟုတ်ဘူးကချင်လူထုကိုလည်းကိုစားမပြုဘူးဆိုပြီးထုတ်ပေါ်ပြောဆိုထားကြပါတယ်ဒီသတင်းထွက်ပေါ်လာတာနဲ့ပတ်သက်ပြီးတမရယုံညွန်ကြိုင်းမှုဦးစော်ထေးခေါ်မှုစော်ကလည်းသူ့ရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာအသွင်ကူးပြောင်းစမြန်မာဒီမိုကရေစီမြန်မာနိုင်ငံဦးကိုတစားစီကြိုးပြက်သွားစေနိုင်တဲ့ကြိုးပမ်းအားထုတ်မှုတရားလိုပဲမြင်ပါတယ်ဆိုပြီးမှတ်ချက်ပြုထားပါတယ်တကယ်တော့မြန်မာနိုင်ငံမှာပြည်တွင်းစစ်ကာလအတော့ကိုရှည်လျားလာပါပြီပြည်တွင်းစစ်ကြောက်ပဲဆရာနာရှင်စနစ်ပေါ်ပေါက်ဆရာနာရှင်စနစ်ကပဲတိုင်းသားစီးလုံးညွတ်ရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုနှိမ့်ချပျက်စီးစေခဲ့တာဖြစ်ပါတယ်အခုအဲ့ဒါကိုကူစားဖို့နိုင်ငံရေးသမားတွေတမရခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေစ조사နေကြတဲ့ကာလလည်းဖြစ်ပါတယ်ဒီလိုစ조사နေကြရမှာတစ်ဖက်နဲ့တစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရက်စက်အောင်တော့မလုပ်နိုင်သေးပါဘူးအဖွဲ့တချို့နဲ့အပြစ်ရနိုင်ခဲ့ပြီဖြစ်ပေမဲ့အဖွဲ့တချို့နဲ့တော့ပြစ်ခတ်တိုက်ခိုက်မှုတွေရှိနေသေးပါ
နောက်တတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးလုပ်နိုင်ခဲ့ရင်တော့ဒီမိုကရေစီရေးငြိမ်းချမ်းရေးတည်ဆောက်ရေးလက်နက်ကိုင်တပ်တွေပေါင်းစည်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေအများကြီးအရှိကြကြီးဆွေးနွေးတည်ဆောက်ရအောင်မှာဖြစ်ပါတယ်ဒီလိုအခြေအနေမျိုးမှာအခုလိုပြည်ထောင်စုတဲကခွဲထွက်မယ်ဆိုတဲ့အယူအဆမျိုးပြန်ပေါ်လာတာဟာအစိတ်အတောက်တစ်ခုလိုဖြစ်နေမှာကတော့သိကြပါရယ်ဒီအယူအဆဆွဲကင်ခြင်းဟာကချင်တိုင်းရင်းသားတွေအတွက်မကောင်းသလိုပြည်ထောင်စုအတွက်လည်းကောင်းကျိုးဖြစ်စေမှာမဟုတ်ပါဘူးအဲ့ဒီအတွက်ဒီလိုအစိတ်အတောက်အယူအဆမျိုးကိုပထမဦးဆုံးတိုက်ဖြတ်ဖို့လိုတာဟာကချင်တိုင်းရင်းသားတွေရဲ့ဥဆောင်အဖွဲ့အစည်းဖြစ်တဲ့ KIO ကိုယ်တိုင်ပဲဖြစ်ပါရယ်ဒါအပြင်အခြားသောကချင်လူမှုအဖွဲ့အစည်းတွေကလည်း ဒီလိုခွဲထည့်ရေးအယူအဆကိုလက်မခံဘူးဆိုတာမျိုးထုတ်ဖော်ပြောဆိုဖို့လိုပါတယ်။လက်ရှိပြဿနာဟာပြည်ထောင်စုအတွင်းမှာဖြစ်ပွားနေတဲ့ပြည်ထောင်စုရဲ့ပြဿနာအဖြစ်ရှုမြင်ကြဖို့လိုပါတယ်။ဒါအပြင်လက်နက်ကင်တပ်ဖွဲ့တွေတတက်ပြီးတတက်ထပ်ဖွဲ့တာဟာပြဿနာရဲ့အဖြစ်မဟုတ်ဘူးဆိုတာကိုလည်းနားလည်ကြဖို့လိုပါတယ်
။ဒိုင်းသားတွေလက်နက်ကင်တွေအနေနဲ့ပြဿနာကိုပြည်ထောင်စုပြဿနာလို့နားလည်ရဲ။နေချက်ဆန့်ကျင်ရေးဖက်စစ်တော်လှန်ရေးနဲ့အတူပေါက်ဖွားလာတဲ့တပ်မတော်ကြီးကိုတိုင်းသားစည်းလုံးညွေရေးအကောင့်ထဲပေါ်တဲ့ဒီမိုကရေစီစနစ်ကိုလိုလားတဲ့ပြည်ထောင်စုတပ်မတော်ဖြစ်လာအောင်ဝိုင်းပြီးကူညီကြဖို့လိုပါတယ်။တိုင်းပြည်မှာဒီမိုကရေစီထွန်းကားလာအောင်စ조사ရုံးကန်နေသူတွေကိုဝိုင်းပြီးအားပေးကြဖို့လိုပါတယ်။ပြည်ထောင်စုတွင်မှာရှိတဲ့နိုင်ငံရေးပြဿနာတွေကိုအပြေရှားရမှာတက်တက်ကြွကြွပါဝင်ဖို့လိုပါတယ်။ဒီလိုမှမဟုတ်ပဲကိုယ့်လူမျိုးစုတစုကိုယ့်နယ်မြေအရေးတစ်ခုတည်းကိုပဲကြည့်ပြီးပြည်ထောင်စုတစ်ခုလုံးရဲ့ပြဿနာဖြေရှင်းရမှာမပါဝင်ခဲ့ရင်ကိုလိုလားတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတာမျိုးပေါ်ပေါက်လာရေးဟာလဲအလှမ်းဝင်နေအောင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါကတော့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တင်ဆက်တာနေမယ့်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြအစီအစဉ်ကိုတင်ဆက်ပေးပါမယ်။မခင်ဖြူထွေးနဲ့ကိုလွင်ငင်းချမ်းတို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ
။ Hungary နိုင်ငံရဲ့မြို့တော် Budapest မှာနိုင်ငံတကာစက်ကပ်ပွဲတော်ကိုကျင်းပနေပါတယ်။၅ရက်ကြာကျင်းပတဲ့ဒီပွဲတော်ကိုမြို့တော်စက်ကပ်ရုံမှာကျင်းပတာဖြစ်ပြီးကမ္ဘာအနှံ့အပြားကဂျွန်းဘာပညာရှင်နဲ့အနုပညာရှင်ပေါင်းများစွာကထောက်ပြမှုပေါင်း20လောက်ကိုလုပ်ပြခဲ့ကြတာပါ။စက္ကပ်အနုပညာကိုဂုံပြူတဲ့ပွဲလည်းဖြစ်ပြီးကျွမ်းကျင်သူတွေကစုရဖို့အတွက်အပြင်းထန်ပြိုင်ဆိုင်ကြတဲ့ပွဲလည်းဖြစ်ပါတယ်။ထုတ်လုပ်သူဒါရိုက်တာနဲ့ဖြောပြေပွဲတွေရဲ့ကိုယ်စားလှယ်ပေါင်းများစွာကလူသိရှာတဲ့ပွဲလည်းဖြစ်တဲ့အတွက်ပါဝင်သူတွေအတွက်အရန်အရေးကြီးတာပါ။ကိုလံဘီယာနိုင်ငံကဒဂါလင်းဆိုတဲ့အဖွဲ့ကတင်မင်းတမန်ဘိန်းဆိုတဲ့ပြကွက်နဲ့ဒီနှစ်အတွက်ပထမဆုကိုရသွားပါတယ်။ဒီပြပွဲမှာပြတဲ့အကွက်တွေဟာသုံးဖြတ်တဲ့ဒိုင်သူကြီးတွေရင်သက်ရှူမောသွားအောင်လုပ်ရတာဖြစ်တဲ့အတွက်လုပ်ပြတဲ့အမှုပညာရှင်ဖန်တီးရှင်တွေနာမည်ကျော်ကြားသွားမှာဖြစ်သလိုဘဝပြတ်သွားနိုင်တာလည်းဖြစ်ပါတယ
်။အမေရိကန်ပြည်သူ Las Vegas မှာကျင်းပနေတဲ့ CES ပြပွဲမှာတော့ Fly လို့ခေါ်တဲ့အဝေးထင်းယာဉ် drone တစ်မျိုးကိုပြသခဲ့ပါတယ်။ဒီ drone ပုံစံဟာထူးခြားပြီးကွန်ပျူတာနဲ့အာရုံခံကြိယာတွေအများကြီးပါလို့ smart လည်းဖြစ်သလိုဘေးအန္တရာယ်လည်းကင်အောင်စီမံထားပါတယ်။တခြားဝေးထင်းယာဉ် drone တွေလိုလည်နေတဲ့ပံငါတွေကအပြင်မှာမဟုတ်ပဲ plastic ball လုံးအဝိုင်းထဲမှာထည့်ထားပြီးတခုတည်းပါတဲ့အတွက်လူနဲ့ဝင်တိုက်မြင်တောင်မှအန္တရာယ်မရှိပါဘူး။လေထဲမှာသူ့ဘာသာပြန်နိုင်ပြီးလူအပ်တဲ့ချက်လက်တွေစုဆောင်းပေးတာပစ္စည်းတွေတဲပို့ပေးတာမျိုးပါလုပ်နိုင်ပါတယ်။တနေရာထဲမှာသူ့ဘာသာဒီလေထဲမှာတက်နေအောင်လို့လည်းနေနိုင်တဲ့အတွက်ကြောင့် selfie လို့ခေါ်တဲ့ကိုယ့်ရဲ့ပုံကိုကိုပြန်ပြီးတော့ကောင်းကောင်းရိုက်လို့လည်းရပါတယ်။ Belgian နီးပညာကုမ္ပဏီဖြစ်တဲ့ Fly ဟာစုဦးတီထွင်သူတွေငွေကြေးအရင်းနှီးတောင်းခံတဲ့ Kickstarter Internet ဆာမျက်နှာမှာဒေါ်လာ3သိန်းမှတည်ခဲ့တဲ့အတွက်အစကောင်းတယ်လို့ပြောရမှာပါရှင
်။ကောင်းကောင်းကျိုးမှာတော့ကလေးကစားစရာပြပွဲကျင်းပနေပါတယ်။မွေးပွားရုပ်မျိုးစုံပြသထားတဲ့ဟောင်ကောင်အရုပ်နဲ့ဂိမ်းပြပွဲဟာအာရှမှာတော့အကြီးဆုံးဖြစ်ပါတယ်။ဒီပွဲမှာကလေးနဲ့ပတ်သက်တဲ့အဝတ်အစားအသုံးဆောင်ပစ္စည်းမျိုးစုံကိုလည်းပြသတာဖြစ်ပါတယ်။1980ခရဲကချမှတ်ထားတဲ့ကလေးတယောက်ပဲယူရမယ်ဆိုတဲ့မူဝါဒကို2015ခုနှစ်မှာကလေးနှစ်ယောက်ယူလို့ရတယ်လို့ပြင်ဆင်လိုက်တဲ့တရုတ်နိုင်ငံရဲ့မူဝါဒဟာကလေးကစားစရာနဲ့အရုပ်လုပ်ငန်းတွေအတွက်တော့သတင်းကောင်းကြီးဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးအနှဲငယ်ကျနေပေမဲ့လေကလေးတွေအတွက်တော့ပတ်စံသုံးဖို့ဝင်မလေးကြပါဘူးလို့ပြောပြီးတော့ကလေးနှစ်ယောက်တင်နိုင်တဲ့တွန်းလှဲ့အစ်စ်ကို Good Baby International Company ကမိတ်ဆက်ပေးပါတယ်။ဟောင်ကောင်အခြေစိုက် 4M Industrial Development Company ကလည်းအသက်၈နှစ်နဲ့အထက်ကလေးတွေအပြင်မိဘတွေပါကစားလို့ရတဲ့ပညာရေးဆိုင်ရာအရုပ်တွေကိုမိတ်ဆက်ပေးထားပါတယ်။အဲ့ဒီတဲကမှ Augmented Reality ဒီပညာကိုအခြေခံပြီးပြုလုပ်ထားတဲ့ဒိုင်နိုဆောပုံရိပ်ကိုကလေးတွေဟာညီကိုမောင်နှမတွေနဲ့အပြင်မိဘတွေနဲ့ပါအတူဝိုင်းပြီးတိဆောက်ဖန်တီးလို့ရပါတယ်။ပြာကန်ပေါင်း 2,800 လောက်ဟာရှေးရုံးပုံစံအယုတ်တွေနဲ့အတူထူးထူးဆန်းဆန်းတွေပါတီထွင်ပြသတဲ့အတွက်န
ိုင်ငံပေါင်း65နိုင်ငံကဝယ်ယူသူတွေကိုဆွဲဆောင်နေပါတယ
်ဒါကတော့ကမ္ဘာတစ်လွှာထူးခြားစံပြအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
ရှင်များရှင်မြန်မာနိုင်ငံမှာစစ်ဆိုးရွားတွေလက်ထက်ကလုတ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပောင်းတောင်ကျင်းနီတူဖို့ရေးစီမံကိန်းမကြာခဏထိခိုက်တေကျေမှုတွေကြုံနေရတဲ့ဖားကန့်ဒေသကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေလိုဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကိုNLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီးလန်းတွေနဲ့ကင်တွဲဖြည့်ရှင်းတင်ပါတယ်လဲဆိုတော့အင်္ဂါနေ့ညထက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တဲ့နယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင
်။အင်္ဂါနေ့ညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလူတွေအနေနဲ့VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ VOA မြန်မာပိုင်းရဲ့တင်းတင်းနာရီမနခင်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းထိုင်ကတလဲကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာဆိုရအနေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးဖန်စီတင်တင်ထားတဲ့ရာနဲ့ချီတဲ့အကျဉ်းသားတွေအပေါ်တင်ထားတဲ့ဆွဲချက်တွေအလုံးကိုပြန်လည်ရုပ်သိမ်းပေးပြီးဖန်စီထားသူတွေကိုလည်းချွင့်ချက်မရှိပြန်လွတ်ပေးဖို့ HRW လူခွင့်ရေးဆောင်ကြီးအဖွဲ့ကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမရဦးသိန်းစင်အနေနဲ့လွန်ခဲ့တဲ့3နှစ်တုန်းကပေးခဲ့တဲ့ကတိကိုအကောင့်ထဲပေါ်ပြီးနိုင်ငံရေးအကျဉ်းသားတွေအလုံးကိုပြန်လွတ်ပေးဖို့ HRW ကတောင်းဆိုလိုက်တာပါ။ဦးသိန်းစင်ရဲ့သမရတက်တန်းကုံဆုံးကနီးကောင်းမွန်တဲ့တမိုင်းအမွေဖြစ်ခြံထားခဲ့လို့လဲဆိုရင်တော့အခုဖမ်းထားတဲ့နိုင်ငံရဲ့အကျဉ်းသားတွေအလုံးကိုအ мян လွတ်ပေးတဲ့နယ်လို့ဆိုပါတယ်။အီရန်နိုင်ငံဘက်ဒတ်မြို့မှာပျောက်ဆုံးနေတယ်လို့သတင်းထွက်နေတဲ့ American Contract ဝန်ထမ်းတွေကိုအမေရိကန်အစိုးရကရှာဖွေနေပါတယ်။အခုရှာနေတဲ့သူတွေလွန်ခဲ့တဲ့နှစ်ရက်ကပျောက်ဆုံးနေတဲ့အကြောင်းသူတို့အလုပ်လုပ်တဲ့ကုမ္ပဏီကပြောတယ်လို့အမေရိကန်နဲ့အီရတ်အရာရှိတွေကပြောပါတယ်။သူတို့အနေနဲ့အီရတ်နိုင်ငံထဲမှာဘလို့အလုပ်မျိုးလုပ်နေတယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဒါပေမဲ့ကုမ္ပဏီအများစုဟာလုံခြုံရေးနဲ့တခြားအရက်ဖက်လုပ်ငန်းတွေမှာလုကင်နေကြတာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့သူတွေအားလုံးပြန်တွေ့နိုင်အောင်အီရတ်အာဏာပိုင်တွေနဲ့အပြည့်အဝပူးပေါင်းလှုပ်ဆောင်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကာဗီကတင်းငုံနေနေမှာပြောပါတယ်။အီရတ်နိုင်ငံထဲမှာလွန်ခဲ့တဲ့လအနေငယ်အတွင်းစစ်သွေးကြွတွေနဲ့အီရတ်တပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့ IS Islamic စစ်သွေးကြွတွေကိုကူတိုက်ပေးနေသူတွေကနိုင်ငံသားတွေကိုဒါဇင်နဲ့ချီပြီးပြန်ပေးဆွဲခဲ့ကြပါတယ်။အီရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုတည်တည်တသာရှော့ချလိုက်တာဟာအမေရိကန်အကျဉ်းသားတွေကိုလွတ်ပေးလိုက်တာနဲ့ဆယ်စုနှစ်သုံးခုကြာတည်ရှိခဲ့တဲ့ဗန်ဒါရီပြဿနာကိုဖြေရှင်းလိုက်နိုင်တာစတဲ့အရေးပါတဲ့သဘောတူညီချက်တွေအီရန်နဲ့အမေရိကန်အကြား24နာရီအတွင်းရရှိလိုက်နိုင်တာဟာအမေရိကန်တို့ရဲ့အားကောင်းတဲ့တန်တမာရေးဆောင်ရွက်ချက်တွေကြောင့်ဖြစ်ကြောင်းသမ္မတဘာရက်အိုဘားမားကချီးကျူးပြောကြားလိုက်ပါတယ်။အီရန်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား9ယောက်စလုံးအီရန်နိုင်ငံထဲကထွက်သွားကြပြီဆိုတဲ့အတည်ပြုချက်ရရှိပြီးတဲ့နောက်မှာသမ္မတအိုဘားမားကတင်းတင်းကြပ်ကြပ်ကအဲ့လိုပြောကြားလိုက်တာပါ။အီရန်နိုင်ငံရဲ့ပက်ထိန်ဒုံအစီအစဉ်နဲ့ဆက်နွယ်နေတဲ့ပိတ်ဆို့တံခါးမှုအသစ်တွေကိုချမှတ်လိုက်ကြောင်းအမေရိကန်ဗန်ဒါရီဌာနကတင်းငွေနေမှာထုတ်ပြန်ကြေညာပါတယ်။အီရန်ကဖမ်းထားတဲ့အမေရိကန်နိုင်ငံသားတွေဥရောပကိုဝင်ရောက်လာပြီဆိုတာအတည်ပြုလိုက်ပြီးနိုင်ပိုင်းအကြမ်းမှာအခုလိုထုတ်ပြန်လိုက်တာပါ။အမေရိကန်ကအီရန်နိုင်ငံရဲ့ပက်ထိန်ဒုံအစီအစဉ်တွေကိုထောက်ပံ့တယ်လို့ဆုတ်ဆွဲခံထားတဲ့အီရန်နိုင်ငံသား9ဦး UAE စော်ဘွားများနိုင်ငံနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီတွေရဲ့ကွန်ရက်တွေကိုပိတ်ဆို့အရေးယူမှာဖြစ်ပါတယ်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာတော့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ် VOA ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ30နဲ့40 49နဲ့50လှိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပိုင်ဆိုင်ကြပါစေခင်ဗျာ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.